Welcome to the Voice of America in Burmese.
Mingla nya jama tora shin mya shin American Birazu Washington DC myo ro ga ni VOE Myanmar bai season ye 2015 khu ne August la 25 ye ni Inga ni nya bai season rue ko line to meter 24 25 32 51 ne line meter 190 ro ga ni dai yai thon lwin pe ni ba bi shin.တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျမသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျမကခင်မြတ်တပါဒီညဘက်သတင်းတွေကိုကိုအောင်လင်းဦးနဲ့အတူကြီးညာပေးမှာပါတရုတ်နိုင်ငံကအစုရှယ်ယာတွေကြောင့်အခုအာရှရဲ့အစုရှယ်ယာဈေးကွက်ဟာဒီကနေ့ထပ်ပြီးထိုးကျသွားပါလေတောင်မြောက်ကိုရီးယားနှစ်နိုင်ငံကြားတောင်ကိုရီးယားဘက်ကအတန်းချဲ့စင်တဲ့ဝါရဖြတ်မှုတွေကိုရပ်ဆိုင်းလိုက်ပါပြီစင်ကာပူနိုင်ငံမှာတော့2015ရွေးကောက်ပွဲကို6လ September 17ရက်မှာကျင်းပမှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်သိနေထိုင
်ဟုတ်ကဲ့ပါရှင်တနိုင်ငံလုံးအပြစ်ရရဲ့အတွက်တိုင်းရင်းသားလက်နက်ကင်တို့နဲ့မြန်မာအစိုးရကြားနောက်ထပ်ဆွေးနွေးဖို့ထပ်ပြီးတော့ညှိနှိုင်းနေကြပါတယ်
။ဒီမှာတို့ကတော့ခုလွန်လဆယ်မှာပြည်ကိုပြန်ညှိတဲ့အချိန်ဖြစ်တယ်ဆော။နောက်ထပ်လို့ကညှိနှိုင်းနေဆဲပဲဖြစ်တယ
်။နော်စီဖိုရာစင်ပြောပြခဲ့တာပါရှင်။မကြာခင်မှာအပြည့်အစုံကိုတင်ပြပေးပါမယ်။ဒီနောက်မှာတော့ထိမ့်သိမ်းခံចောင်းသားတို့ကိုနောက်သတင်းပတ်အတွင်းမှာစီရင်ချက်ချတော့မယ်ဆိုတဲ့အကြောင်းလူခွင့်ရချိုးဖောက်ခံရမှုတွေအပေါ်တာဝန်ခံဖို့ကချင်အစိုးရနဲ့လက်နက်ကင်တပ်တွေကိုတောင်းဆိုနေကြတဲ့အခြေအနေတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့အင်ကာနီညာချန်ဓာတ်ရိုက်လေလိုက်အစီအစဉ်တို့ကိုလည်းဆွေးနွေးဖို့ရှိပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုအောင်လွင်ဦးတို့ကကြေညာပေးကြပါအောင်ရှင်။
တရုတ်နိုင်ငံကအစုရှယ်ယာတွေကြောင့်အာရှဈေးကွက်ဟာဒီကနေ့အင်္ဂါနေ့မှာလဲထပ်မံထိုးကျသွားခဲ့ပြီး 9.6 ရာခိုင်နှုန်းနဲ့ဈေးပိတ်သွားပါတယ်။ရှန်ဟိုင်းပင်မညွှန်ကိန်းဟာဈေးဖွင့်ချိန်မှာပဲထိုးကျခဲ့တာဖြစ်ပေမဲ့၄ရာခိုင်နှုန်းဝန်းကျင်ကျသွားပြီးတဲ့နောက်မှာအခြေအနေဟာပြန်ပြီးကောင်းခဲ့ပါတယ်။နေကင်းပိုင်းအစုရှယ်ယာဈေးတွေထပ်ပြီးကျခဲ့ချိန်မှာဂျပန်နဲ့ဟောင်ကောင်ဈေးကွက်တွေမှာတော့ထိုးရောက်တာတွေတွေ့ရတယ်လို့ဈေးပြန်ပြီးကောင်းလာတာတွေလည်းရှိခဲ့ပါတယ်။ဂျပန်နေကင်းအညွှန်းကိန်းဟာ၄ရာခိုင်နှုန်းလောက်နဲ့ဈေးပိတ်သွားခဲ့ချိန်မှာဟောင်ကောင်ကဟန်ဆန်ကတော့ဈေးပိတ်ချိန်လောက်မှာဈေးပြန်ပြီးထိန်းနိုင်ခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲ Britain, Germany နဲ့ပြင်သစ်ကအညွှန်းကိန်းတွေကတော့အစောပိုင်းဈေးကွက်မှာ၂ရာခိုင်နှုန်းကျော်လောက်တက်လာတာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ဈေးကွက်ကြီးထွားမှုတန့်နေတာနဲ့ပတ်သက်ပြီးစိုးရိမ်မှုတွေကနေတနင်္လာနေ့ကတရုတ်နိုင်ငံမှာ၈ရာခိုင်နှုန်းကျဆင်းခဲ့တာပါဝင်ကမ္ဘာဈေးကွက်ကိုရရေနံဈေးကိုပါကျဆင်းစေခဲ့တာဖြစ်ပါတယ်။တနင်္လာနေ့မှာအမေရိကန်ဈေးကွက်မှာလည်းကျဆင်းခဲ့တာဖြစ်ပြီးဈေးကွက်ဟာတနည်းလုံးတည်ငြိမ်မှုမရှိဘဲနဲ့ 3.6 ရာခိုင်နှုန်းထက်မနည်းတဲ့ကျဆင်းတဲ့ဈေးပိတ်သွားပါတယ်။ Stock Share ဈေးကွက်ဟာ2009ခုနှစ်ကစပြီး3ဆလောက်တက်လာတာမို့အဓိကပြင်ဆင်မှုတွေလုပ်ဖို့အချိန်တန်နေပြီလို့ကြွမ်းကျင်သူတွေကပြောပါတယ်။အခုလိုပြင်ဆင်မှုတွေလုပ်တာနဲ့ပတ်သက်ပြီးရင်းနှီးမြှုပ်နှံသူတွေဘက်ကစိုးရိမ်စိတ်ပူကြပေမဲ့ကောင်းကင်နဲ့ပြောင်းလဲရေးလုပ်တာဟာငွေဖောင်းပွန်မှုတိတ်များတဲ့အတွက်အစုရှယ်ယာဈေးတွေကမောက်ကမဖြစ်လာတာကိုတားဆီးရမှာအထောက်ကူဖြစ်စေမယ်လို့စီးပွားရေးကြွမ်းကျင်သူတွေကပြောပါတယ်။မနေ့ကလူသုံးကုန်ဈေးအများပြားကျဆင်းခဲ့ပြီးရေနံဈေးကလည်း6နှစ်ကျော်ကာလအတွင်းမှာအနိုင်ဆုံးဈေးကိုကျဆင်းခဲ့တာဖြစ်ပါတယ်။လူသုံးကုန်ပစ္စည်းပင်မဈေးကွက်ဟာနှစ်ပေါင်းများစွာပဲတရုတ်နိုင်ငံပေါ်မှီခိုနေရတာပါ
။ကိုရီးယားကျွမ်းဆန်မှာခုနောက်ဆုံးကြုံတွေ့နေရတဲ့တင်းမာမှုတွေကိုရှော့ချနိုင်မှုသဘောတူညီချက်တွေစိတ်ပိုင်းအနေနဲ့မြောက်ကိုရီးယားဘက်ကတောင်ကိုရီးယားကဝါရဖြန့်အထံလွှင့်ချက်တွေကိုဒီကနေ့မှပဲရက်ဆိုင်လိုက်ပါတယ်။ပြန်လည်နေနဲ့မြောက်ကိုရီးယားကလည်းမကြောက်ရင်တုန်းကတောင်ကိုရီးယားစစ်သားနှစ်ယောက်ကိုလိုက်အင်ကချွတ်တက်ခဲ့ရတဲ့မြေမြုံမိုင်းပောက်ကွဲမှုနဲ့ပတ်သက်လို့စိတ်မကောင်းဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါစစ်ပညာရေးစာချုပ်နဲ့ကိုရီးယားစစ်ပွဲအဆုံးသတ်ခဲ့တာ62နှစ်အကြာမှာနှစ်ဖက်ကြားဆက်ဆံရေးတွေတိုးတက်အောင်လုပ်ဖို့ကြိုးပမ်းတဲ့အနေနဲ့တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာဖြစ်ဖြစ်မြောက်ကိုရီးယားနိုင်ငံပျုံယမ်းမှာဖြစ်ဖြစ်မကြောက်ရင်ဆွေးနွေးမှုတွေစတင်ဖို့သဘောတူညီမှုရရှိထားတယ်လို့လည်းတောင်ကိုရီးယားသမ္မတရဲ့လွန်ခြုံရေးအကြံပေးပုဂ္ဂိုလ်ကင်ကွန်ချင်းကပြောဆိုခဲ့ပါတယ်စီကလာမှာနှစ်ဖက်ကြားကွဲကွာသွားတဲ့မိသားစုတွေပြန်လည်တွေ့ဆုံမှုတွေကိုလည်းစတင်မာလာမှာစတင်မှာဖြစ်တဲ့အကြောင်းနှစ်ဖက်တာဝန်ရှိသူတွေပြောဆိုထားကြတာပါတောင်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုကတော့သဘောတူညီချက်ကိုကြိုဆိုလိုက်တယ်လို့ကိုရီးယားကျွမ်းဆွေမှာတင်းမာမှုတွေရောပါဖို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်သဘောတူညီချက်မရခင်မှာပဲတောင်ကိုရီးယားသမ္မတပတ်ကုံရဲကတော့နေဆက်ဒေသကဝါရဖြန့်အထံလွှင့်ချက်တွေမရဆိုင်ခင်စစ်သားနှစ်ယောက်ဒဏ်ရာရခဲ့တဲ့ဖြစ်ရပ်အတွက်မြောက်ကိုရီးယားအနေနဲ့တောင်းပန်ဖို့တောင်းဆိုခဲ့တာပါမြောက်ကိုရီးယားကတော့မြေမြုံမပေါက်ကွဲမှုအတွက်တာဝန်မရှိဘူးဆိုပြီးအစိုးရမှကတည်းကညှင်းဆန့်ထားပါတယ
်စင်ကာပူအစိုးရကစက်တင်ဘာလ17ရက်နေ့မှာအထွေထွေရွေးကောက်ပွဲကျင်းပမယ်လို့ဒီကနေ့အင်္ဂါနေ့မှာကြေညာလိုက်ပါတယ်အခုကျင်းပမယ့်ရွေးကောက်ပွဲဟာနှစ်ပေါင်း50ကျော်စင်ကာပူနိုင်ငံရဲ့မူဝါဒချမှတ်မှုကိုစိုးမိုးထားတဲ့လက်ရှိအာဏာရပြည်သူ့လှုပ်ရှားမှုပါတီ PAP အတွက်စမ်းသပ်ပွဲတစ်ခုဖြစ်လာမယ်လို့မျှော်လင့်နေကြပါတယ်မတ်လတုန်းကပဲ PAP ပါတီထူထောင်ခဲ့သူအသက်62နှစ်ရှိပြီဖြစ်တဲ့စင်ကာပူနိုင်ငံရဲ့ပထမဆုံးဝန်ကြီးချုပ်လီကွမ်းယူကွယ်လွန်သွားခဲ့တာပါ PAP ပါတီဟာလက်ရှိလွှတ်တော်ကအမှတ်နေရာ89နေရာထဲမှာနေရာ80ကိုရထားပါတယ်။2011ခုနှစ်တုန်းကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲမှာမဲအားလုံးရဲ့60ရာနှုန်းကိုရခဲ့တာဖြစ်ပြီးဒါဟာရွေးကောက်ပွဲတွေထဲမှာအနည်းဆုံးရခဲ့တာဖြစ်တယ်လို့အဲ့ဒီချိန်ကစပြီးနောက်ပိုင်းကျင်းပခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲနှစ်ခုမှာပါရှုံးနိမ့်ခဲ့တာဖြစ်ပါတယ်။
ဒီလိုငါနိုင်ငံမှာဆေးရဆွေးမှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲထားတဲ့ကုလသမဂ္ဂရဲ့အစိုးရကစားနဲ့ပတ်သက်လို့အခြေတင်ဆွေးနွေးမှုတွေမစခင်ဒီကနေ့ပဲရောက်သွားကြတဲ့အမေရိကန်အစိုးရအရာရှိနှုတ်ကဒီလိုငါနိုင်ငံရဲ့ဝန်ကြီးမင်္ဂလာဆာရာစမာရာစီဝါနဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုငါနိုင်ငံကအပြောင်းလဲနဲ့ပတ်သက်လို့ဆွေးနွေးနိုင်မှုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအာရှတိုက်တောင်ပိုင်းနဲ့အလဲပိုင်းဒေသဆိုင်ရာလက်ထောက်ဝန်ကြီးနီရှာဘေဆွဲလူခွေရင်နဲ့လူသမားကြီးရဲ့လက်ထောက်ဝန်ကြီးတွန်မလဲနော့စကီတို့ဟာဒီလိုငါနိုင်ငံရဲ့ဝန်ကြီးနဲ့တွေ့ဆုံခဲ့တာပါ။ဒီလိုငါနိုင်ငံမှာနိုင်ငံရေးစီးပွားရေးလူခွေရေးအခြေအနေတိုးတက်မှုရှိစေဖို့သမ္မတသည်မတေယာပလာစီရီစနာအစိုးရရဲ့ရည်မှန်းချက်တစ်စိတ်တစ်ပိုင်းဖြစ်နေပြန်လည်တင်ပြရေးတရားဥပဒေစိုးမိုးကိစ္စတွေကိုဆွေးနွေးဖြစ်တယ်လို့လည်းတရုတ်နိုင်ငံကြားရေးဝန်ကြီးကတွေ့ဆုံမှုအပြီးသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။တရုတ်နိုင်ငံမှာဒီမိုကရေစီရဲ့ပြန်လည်တင်ပြရေးအုတ်ချက်မှုကောင်ပေါ်ထွန်းရင်းနဲ့အားရလိုက်စားမှုတိုက်ဖြစ်ရေးကိစ္စတွေကိုဒီဇိုင်းမမတ်ကြိုးပမ်းနေရတယ်ရှိရဆိုပြီးတော့လေအမေရိကန်အစိုးရတန်တမန်ပစ်ဆွဲကအတိအမှတ်ပြပြောကြားခဲ့တာပါ။တရုတ်နိုင်ငံမှာစစ်တပ်ကကျူးလွန်ခဲ့တယ်လို့ဆွဆွဲထားတဲ့လူခွင့်ရေးချုပ်ပေါင်းမှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့တရုတ်နိုင်ငံကလူခွင့်ရေးအဖွဲ့ရဲ့တိုက်တွန်းချက်တွေကိုသမ္မတဟောင်းမန်ဒရာရာချာပက္ဆာကလိုက်နာဖို့ပြက်ကွက်ခဲ့ပြီးနောက်မှာပဲအမေရိကန်ကဦးဆောင်ပြီးပြီးခဲ့တဲ့နှစ်မတ်လတဲ့ကုလသမဂ္ဂမှာဆုံးဖြတ်ချက်တည်းချမှတ်ထားပါတယ်။
အမေရိကန်အတန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
EU American တန်ကညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ Spain နဲ့ Morocco အာဏာပိုင်တွေဟာဒီကနေ့အင်ကာနေမှာလူ14ဦးကိုဖမ်းဆီးလိုက်ပြီးဒီလူတွေဟာ Iran နဲ့ Syria မှာရှိတဲ့ IS Islam စစ်တွေးကြော်တွေနဲ့ပူးပေါင်းတိုက်ခိုက်ဖို့အတွက်လူသစ်စုဆောင်နေတဲ့ကွန်ရက်ထဲမှာပါဝင်တယ်လို့ပြောပါတယ်။ Spain နိုင်ငံ Madrid တောင်ဘက်က San Martin de la Vega နဲ့ Morocco မြောက်ပိုင်းကနေရာ၅နေရာဖြစ်တဲ့ Casablanca, Fez, Nador, El Hoceima နဲ့ဒူရစ်တို့မှာဖမ်းဆီးမှုတွေလုပ်ခဲ့တယ်လို့စပိန်ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။ဒါပေမဲ့ဘာကြောင့်ဖမ်းရလဲဆိုတာနဲ့ဖမ်းဆီးတာနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကိုတော့ထုတ်မပြောပါဘူး။စပိန်အစိုးရကမကြခင်နှစ်တွေအတွင်းစစ်သွေးကြောလို့တန်လျာရှိသူဒါဇင်နဲ့ချီပြီးဖမ်းဆီးခဲ့တာပါ။ဒီထဲမှာစပိန်နိုင်ငံထဲမှာရှိတဲ့အဲစစ်သွေးကြောအဖွဲ့အတွက်ဝါဒဖြန့်မှုတွေလုပ်နေတယ်ဆိုပြီးမတ်လတုန်းကဖမ်းဆီးခဲ့သူ၈ဦးလည်းပါဝင်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နှစ်ထဲအမေရိကန်ဥဆောင်တဲ့မဟာမိတ်တွေရဲ့အဲစစ်သွေးကြောတွေကိုလေကြောင်းတိုက်ခတ်မှုတွေလှုပ်ဆောင်ရမှာစပိန်စစ်တပ်ကလည်းပါဝင်ခဲ့ပါတယ်။စပိန်ပါဝင်တဲ့ဥရောပတမကနဲ့မော်ရိုကိုနိုင်ငံအဖွဲ့ဝင်ဖြစ်နေပါတဲ့အာရဗ်အဖွဲ့ချုပ်တို့ဟာအကြမ်းဖက်မှုတိုက်ဖြတ်ရေးအစီအစဉ်ချက်ကိုဇန်နဝါရီလတည်းကစတင်ခဲ့တာဖြစ်ပြီးအကြမ်းဖက်သမားလို့တန်တဲ့ရှိသူတွေနဲ့ဖြစ်ပွားလာနိုင်ခြေရှိတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးအချက်လက်တွေကိုမျှဝေနေကြတာဖြစ်ပါတယ်
။ချက်စီယိုတွေမြေရုပ်ဘုံတွေချင်းချောင်းမှုတွေအစားအစာရေနဲ့ခေလုံးစရာနေရာတွေမလုံမလောက်ဖြစ်နေတဲ့အခြေအနေတွေကဒုက္ခတွေနဲ့ရွှေ့ပြောင်းနေထိုင်သူတွေကိုဟန်တားနိုင်မှာမဟုတ်တဲ့အကြောင်းကုလသမဂ္ဂလူခွင့်ရေးကျွမ်းကျင်သူတွေကပြောဆိုလိုက်ပါတယ်။နေဆက်ဒေသတွေကိုပိတ်လိုက်တာမျိုးမဟုတ်ဘဲနဲ့ထိန်းချုပ်ထားကြဖို့ရွှေ့ပြောင်းနေထိုင်သူတွေကိုစန့်ကျင်တဲ့သဘောထားတွေကိုတိုက်ဖြတ်သွားဖို့ရွှေ့ပြောင်းနေထိုင်သူတွေနဲ့ခေလုံးဝင်ရဖို့ကြိုးပမ်းသူတွေတွာလာလို့ရှာခွင့်ရစေဖို့နဲ့အလုတ်ကန်ရရှိပြီးအခြေချဖြစ်အောင်ဥရောပသမဂ္ဂ EU ဖွဲ့ဝင်နိုင်ငံတွေစောင့်ရဲကြဖို့လိုတဲ့အကြောင်းကုလသမဂ္ဂနဲ့ရွှေ့ပြောင်းနေထိုင်သူများဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားဖရန်ဆွာခရစ်ပါကပြောဆိုခဲ့တာပါ EU နဲ့ပေါ်ဝင်နိုင်ငံတွေရဲ့စောင့်ရဲချက်တွေကလက်တွေ့အလုပ်ဖြစ်နေတယ်ဆိုပြီးဟန်ဆောင်မနေရဖို့နဲ့ရွှေ့ပြောင်းဝင်ရောက်သူတွေဥရောပမှာလာရောက်နေထိုင်နေကြအောင်မှသာဖြစ်တဲ့အကြောင်းလဲဒီနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာအထူးကိုယ်စားကပြောကြားခဲ့တာပါဥရောပတာဝန်ရှိသူတွေအနေနဲ့လူမောင်ကုန်မှုတွေကိုတံပြန်နှိမ်နှင်းမှုဆီးရီးယားနဲ့အရီထရီးယားတို့လိုတိုင်းပြည်တွေကအကြမ်းဖက်မှုတွေနဲ့ဖိနှိပ်မှုတွေကထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်အခြေချနေထိုင်နိုင်ရေးကြီးမားတဲ့အစီအစဉ်တစ်ရပ်ကိုဖန်တီးသွားဖို့လဲကုလသမဂ္ဂအထူးကိုယ်စားကတိုက်တွန်းသွားပါတယ်
နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းက ဓမ္မတူရုမြို့ကဘတ်ကားခိတ်ရဲ့ဝင်ပေါက်နေရာမှာအသေးခံဘုံခွဲသူအမျိုးသမီးတူကဘုံဖောက်ခွဲခဲ့တဲ့အတွက်အနည်းဆုံး9ဦးသေဆုံးခဲ့ရတယ်လို့ရဲတွေကပြောပါတယ်။အင်ကားနေမင်းနဲ့ဆော့ဆော့ဖြစ်ပေါ်တဲ့ဒီဘုံပေါက်ကွဲမှုကြောင့်ဒဏ်ရာရသူက28ဦးတည်းမင်းနဲ့ရှိနေပါတယ်။ဘဲဖွဲ့စည်းကနေတိုက်ခိုက်တယ်ဆိုတာမသိရသေးပေမဲ့မကြသေးခင်ကပဲဒေသရင်းဘုံဖောက်ခွဲမှုတွေမှာဘိုကိုဟာရမ်အကြမ်းဖက်ဖွဲ့ကမင်းကလေးငယ်ရင်းနဲ့အမျိုးသမီးတွေကိုအုံချခဲ့တာမို့သူတို့ဖွဲ့ကနေပြန်ပြီးဆွဲထားသူတွေကိုအခုလိုဘုံခွဲခိုင်းနေမှာကိုစိုးရိမ်မှုတွေတိုးလာနေတာပါ။ဘိုကိုဟာရမ်အဖွဲ့ကပြီးခဲ့တဲ့နှစ်တုန်းကအရှိမျောက်ဖက်ကမြို့ငယ်ကလေးတစ်မြို့မှာကျောင်းသူလေး300နီးပါးကိုပြန်ပြီးဆွဲခဲ့တာဖြစ်ပြီးအဲ့ဒီထက်က200ကျော်အခုထိပျောက်ဆုံးနေဆဲဖြစ်ပါတယ်။ဘိုကိုဟာရမ်အဖွဲ့က IS Islam စစ်တွေးကြအဖွဲ့ကိုတစ္ဆာခံမယ်လို့မကြသေးခင်ကပဲကြေပြီးခဲ့တဲ့အဖွဲ့ပါ။သူတို့ဖွဲ့ကနိုင်ဂျီးရီးယားမြောက်ပိုင်းမှာအစ္စလာမ်ဥပဒေနဲ့ပြတ်တမ်းအုပ်ချုပ်ဖို့တောင်းဆိုနေတာဖြစ်ပြီးအခုထိသူတို့တပ်ဖြတ်ခဲ့တဲ့နိုင်ဂျီးရီးယားနိုင်ငံသားက1000ကျော်နေပါပြီ။နိုင်ဂျီးရီးယားသမ္မတမူဟာမာဒူဘူဟာရီကဘိုကိုဟာရမ်တွေကို၃လအတွင်းမှာပဲအပြတ်နှိမ်နှင်းမှုအတွက်အမိန့်ပေးထားပါတယ်
။အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းဖြစ်လက်ရှိဦးဆောင်နေတဲ့ဟီလာရီကလင်တန်ကိုရှင်ပြန်မှုစဉ်းစားနေတဲ့လူသမ္မတဂျိုးဘိုင်ဒန်ရဲ့နိုင်ငံရေးအစဉ်လာတွေနဲ့အတွေ့အကြုံတွေကိုသမ္မတအင်ပြူတော်ကမနေ့တုန်းကပဲကြီးကြီးပြောဆိုလိုက်ပါတယ်။လူသမ္မတဘိုင်ဒန်ကတော့2016သမ္မတရွေးပွဲမှာဝင်မယ်မဝင်ဘူးဆိုတာကိုစက်တင်ဘာလမှာဆုံးဖြတ်မယ်ဆိုပြီးဒီနေ့ဆက်မိုက်မှာပြောဆိုထားတာပါ။နိုင်ငံရေးဝန်ကြီးဟောင်းကလင်တန်အနေနဲ့သူတာဝန်ယူထားစဉ်ကာလမှာကိုပိုင်အီးမေးလ်ဆာဗာကနေအလုပ်တွေအီးမေးလ်တွေကိုပေးဖို့အသုံးပြုခဲ့တဲ့ကိစ္စနဲ့ပတ်သက်လို့မေးခွန်းထုတ်ခံနေရတာကိုဖြေရှင်းနေရတဲ့အချိန်မှာပဲဒုသမ္မတရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာမှလည်းဖြစ်ပါတယ်။အင်ဂျီရိုရဲ့ပြောခွင့်ပုဂ္ဂိုလ်ဂျော့ရှ်အာနက်စ်ကတော့လွန်ခဲ့တဲ့9နှစ်ကဒုသမ္မတအဖြစ်ခံထားခဲ့တဲ့ဆုံးဖြတ်ချက်ဟာနိုင်ငံရေးအရာအမှန်ကန်ဆုံးဆုံးဖြတ်ချက်တစ်ခုဖြစ်ခဲ့တဲ့အကြောင်းသမ္မတဘိုဘာမှာရည်ညွှန်းပြောဆိုထားတဲ့အတွက်ဒုသမ္မတအနေနဲ့ထိတ်တန့်တာဝန်ယူနိုင်စွမ်းရှိတဲ့အရေးချင်းပေါ်မှာသမ္မတရဲ့သဘောထားကိုသိနိုင်တဲ့အကြောင်းမနေ့တုန်းကပဲသတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားခဲ့တာပါဒီမိုကရက်တစ်ပါတီကနေသမ္မတလောင်းအဖြစ်ရှင်ပြိုင်မဲ့တက်လက်တော်မတ်ဘာနီဆန်ဒါစ်ကတော့ဒုသမ္မတဟာရှင်မို့မလို့တဲ့ပြန်ပြတ်တူဖြစ်လာနိုင်တယ်လို့မှတ်ချက်ပေးခဲ့ပါတယ်ဒါမှလည်းဒုသမ္မတဘိုင်ဒန်ဟာအရင်ကသမ္မတလောင်းအဖြစ်နှစ်ချိန်ဝင်ရောက်ရှင်ပြိုင်ခဲ့ပြီးနှစ်ချိန်စလုံးမှာလည်းအကြီးအကျယ်ရှုံ့နိုင်ခဲ့တာပါသမ္မတဥပမာကတော့ဒုသမ္မတဘိုင်ဒန်နဲ့နိုင်ငံရေးဝန်ကြီးဟောင်းကလင်တန်တို့ကိုမကြာခဏဆိုသလိုကြီးကြီးပြောဆိုလို့ရှိပေမဲ့သူ့နေရာမှာဘသူစက္ကန့်တင်တယ်ဆိုတာမျိုးကိုတော့အတိအကျထောက်ခံပြောဆိုထားတာမျိုးတော့မရှိသေးပါဘူး Direct from Washington The
Voice of America VOA ထိတ်တန့်ရောက်တဲ့နေ့ကိုဒေါခင်မျိုးသက်နဲ့ကိုအောင်လွင်ဦးတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအသံလွှင့်နေတဲ့အချိန်နဲ့ဒီပိုင်းနဲ့ထဲထိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်အခုကတော့သတင်းဆောင်မတွေကိုတင်ပြပေးတင်ပါတယ် NCA လို့ခေါ်တဲ့တိုင်းနိုင်ငံလုံးအဖြစ်ရအစားချုပ်လက်မှတ်ရေးထိုးရေးကိစ္စမှာတိုင်းသားအားလုံးစုံပါဝင်နိုင်ရေးအတွက်မြန်မာအစိုးရနဲ့တိုင်းသားအစင်မြင့်ကိုယ်စားလှယ်အဖွဲ့ SD တို့တိုင်းရင်သားခေါင်းဆောင်တို့ကြားတွေ့ဆုံမဲ့နေရက်ကိုညှိနှိုင်းနေစေဖြစ်တယ်လို့တိုင်းရင်သားခေါင်းဆောင်တွေကပြောပါတယ်။အလုံးစုံပါဝင်မှသာ NCA လက်မှတ်ရေးထိုးမှုကိုမြန်မာအစိုးရဘက်ကနေလက်ခံမှုမရေရာသေးတဲ့အခြေအနေမှာရှိနေသေးတယ်လို့တိုင်းရင်သားအဖွဲ့တွေအနေနဲ့လက်တွေ့ချဖြစ်နိုင်ချေနီးလန်းနဲ့ဆက်လက်ညှိနှိုင်းသွားမယ်လို့လည်း SD အဖွဲ့ရဲ့ခေါင်းဆောင်တို့ကပြောပါတယ်။ဒီအခြေအနေတွေကိုတော့ VOE အထိုင်းခြေဆိုင်သတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါတိုင်းရင်သားစိတ်မြင့်ကိုယ်စားလှယ်ဖွဲ့ SD နဲ့တိုင်းရင်သားခေါင်းဆောင်တို့ကနေ NCA လက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးမြန်မာဆိုရနဲ့တွေ့ဆုံမှုနေ့ရက်ကိုနှစ်ဖက်ဖွဲ့တွေကနေညှိနှိုင်းနေစေလို့ SD ဖွဲ့ခေါင်းဆောင်နော်စီဖိုးရာစိန်ကအခုလိုပြောပါတယ
်ကျမတို့ကတော့ခုလွန်လဆယ်မှာရက်ကိုပြန်ညှိတဲ့အချိန်ဖြစ်တယ်ဟာဒါနှစ်ဖက်လုံးကညှိနှိုင်းနေစေပဲဖြစ်တယ်ကျမတို့ proposal တွေကနေအဆိုရကတော့ဒီလို proposal အဲ့ဒါကတော့မကန့်ညင်သေးဘူးပေါ့လေအဲ့ဒါနဲ့ကျမတို့ပြန်ညှိနေစေပဲဖြစ်တယ်
ဩဂုတ်လ23ရက်နေ့ကနေ24ရက်နေ့ထိထိုင်းနိုင်ငံမှာကျင်းပခဲ့တဲ့တိုင်းရင်းသားစိတ်မြင့်ကိုယ်စားလှယ်ဖွဲ့ SD နဲ့တိုင်းရင်းသားခေါင်းဆောင်တို့ထိပ်တီးစည်းဝေးကနေ NCA ပြည်ရစာချုပ်လက်မှတ်ရေးထိုးရေးကိစ္စမှာတိုင်းရင်းသားအလုံးစုံပါဝင်နိုင်ရေးမူအတွက်မြန်မာဆိုရနဲ့ဆက်လက်ညှိနှိုင်းသွားဖို့ဆုံးဖြတ်ခဲ့ကြတာပါမြန်မာဆိုရအနေနဲ့ကတော့တနင်္ဂနွေလို့ပြည်ခတ်ရက်စက်ရေးဆိုင်ရာသဘောတူညီစာချုပ် NCA လက်မှတ်ရေးထိုးဖို့အတွက်တိုင်းရင်းသားလက်နက်ကိုင်ဖွဲ့23ဖွဲ့အနက်ကအစိတ်မြင့်ညှိနှိုင်းရေးကိုယ်စားလှယ် SD ဖွဲ့ဝင်15ဖွဲ့ကသာဖိတ်ခေါ်တာဖြစ်ပြီးကြံတဲ့ဖွဲ့တွေကတော့ဖိတ်ခေါ်ခြင်းမရှိခဲ့ပါဘူး။တိုင်းရင်းသားဖွဲ့တွေလူလာတဲ့အားလုံးစုံပါဝင်မှ NCA လက်မှတ်ရေးထိုးရေးမှုကိုမြန်မာဆိုရဘက်ကနေလက်ခံဖို့ကတော့မရေရာသေးတဲ့အခြေအနေမှာရှိနေတဲ့အတွက်တိုင်းရင်းသားဖွဲ့တွေအနေနဲ့လက်တွေ့ကြတဲ့ဖြစ်နိုင်ခြေနည်းလမ်းနဲ့ဆက်လက်ညှိနှိုင်းသွားမယ်လို့လည်း SD ဖွဲ့ခေါင်းဆောင်နော်စီဖိုရာစင်ကအခုလိုဆက်ပြောပါတယ
်။နီလာရှာပြီးတော့ The Tesla ကသဘောတူနေတဲ့ The Tesla ကအလက်ခံတဲ့အခြေအနေပေါ့။ပေါ်မှာဖက်လက်နဲ့နိုင်ငံဖြစ်နေတယ်။လက်တွေ့ကနီလာရှာပြီးတော့ကောင်းဆိုးဘယ်လိုရှိမလဲဆိုတာကလည်းကျွန်တော်တို့ကဆက်လက်ပြီးတော့ရှင်းလင်းလို့ဖြစ်နေတယ်။
သမရဦးသိန်းစိန်ဦးဆောင်တဲ့မြန်မာဆိုရဖွဲ့နဲ့တွေ့ဆုံဖို့ကတော့အစိမ်းမြညှိနှိုင်းရေးကိုယ်စားလှယ် SC ဖွဲ့ခေါင်းဆောင်ဖြစ်တဲ့နော်စီဖိုရာစိန်တောက်တာလကြာဦးပူးစင်ကျုံတို့ပါဝင်မှာဖြစ်တယ်လို့အင်အားကြီးဖွဲ့ငါးဖွဲ့မှာတော့ကချင်လွတ်လပ်ရေးဖွဲ့ KNU ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ပါလာမွန်ပြည်ပါတီဥက္ကဋ္ဌနိုင်ထွန်းမွန် KNPP ကရင်နေမျိုးရာတိုးတက်ရေးပါတီဥက္ကဋ္ဌအေဘဲတွိမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နိုင်ရကဗိုလ်ချုပ်စစ်ထင်ကရင်မျိုးရာစီယုံကံယူဥက္ကဋ္ဌမူသူစေဖူတို့ပါဝင်တွေ့ဆုံသွားမှာဖြစ်ပါတယ်။တိုင်းရင်းသားတွေအနေနဲ့ကတော့အလုံးစုံပါဝင်မှ NCA လက်မှတ်ရေးထိုးရေးမူကိုလှူလာပေမဲ့လည်းမြမတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ကတော့ NCA လက်မှတ်ရေးထိုးပြီးရင်လက်နက်ဖြုတ်သိမ်းသွားမယ်ဆိုပြီးမြမနိုင်ငံဆိုင်ရာပြည်ထရှာတာမတ် Andrew Patrick နဲ့ပြီးခဲ့တဲ့ရက်ပိုင်းတုန်းကနေပြည်တော်မှာတွေ့ဆုံရမှာပြောဆိုခဲ့တယ်လို့မနေ့ကလည်းမြမနိုင်ငံစာနယ်ဇင်းကောင်စီယာယီဖွဲ့နဲ့တွေ့ဆုံမှုမှာလည်းလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့တောင်းပလောင်တပ်ဖွဲ့၊ကိုကန့်တပ်ဖွဲ့၊ရခိုင်တပ်မတော်စတဲ့အဖွဲ့တွေအနေနဲ့လက်နက်ချဖို့ကပြောဆိုမှုတွေရှိခဲ့ပါတယ်။အခုလောက်ကာကွယ်ရေးဦးစီးချုပ်ရဲ့သဘောထားပြောဆိုချက်ပေါ်မှာ UNSC ခေါင်းဆောင်သူဖြစ်သူဘူမူကြီးခွန်ဥက္ကာကအခုလိုသုံးသပ်ပြောဆိုပါတယ်
။အခု NCA မှာကတိကိုထားပြီးတော့လက်မှတ်ထိုးတာမလုပ်မချင်းကတော့ကာကွယ်ဦးစီးချုပ်ကတော့ပြောချင်တာပြောလို့ရတာပေါ့။ NCA မှာတရားဝင်နှစ်ဖက်ကတိကိုထားတဲ့စာချုပ်ချုပ်ပြီးရင်တော့ဒီလိုဒီပြောဖို့ခက်ချင်ခက်သွားနိုင်တာပေါ့သူက။တော့ကျတော့ပါစာချုပ်မရှိသေးတော့သူပြောနိုင်တယ်လေ။ဒါတော့ကျွန်တော်တို့သဘောထားပြီးလို့မရဘူးလေ။အဲစာချုပ်ထိုးပြီးရင်တော့စာချုပ်ကပြန်ကြံကျက်များနေအညီဟာလာဒီရန်လိုမှုဟာလာဒီမို့ပြဿနာပေါ်စေရန်ဟာတွေကိုတော့မပြောသေးဘူးဆိုတော့ကျွန်တော်တို့ကစာချုပ်ထိုးပြီးမှစာချုပ်ထဲမှာကတိကိုလှုပ်ပြီးမှတစ်ဖက်နဲ့တစ်ဖက်ဒီပါတနာတွေဖြစ်လာတဲ့ခါကျမှဒါတွေကမပြောသေးဘူးပြောသင့်တယ်ဆိုတာကျွန်တော်ဝေဖန်လို့ရတာ
မြန်မာဆိုရအနေနဲ့လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့တောင်းမလောင်တပ်ဖွဲ့၊ကိုကန့်တပ်ဖွဲ့၊ရခိုင်တပ်မတော်စတဲ့အဖွဲ့တွေနဲ့လက်မှတ်ရေးသူဖို့လက်မခံသေးတဲ့အခြေအနေမှာရှိနေပါတယ်။တိုင်းဒါစိတ်မြင့်ညှိနှိုင်းရေးဖွဲ့နဲ့ UPWC ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့တို့အပြစ်ခံရစရေးဆိုင်ရာသဘောတူညီစာချုပ် NCA လက်မှတ်ရေးထိုးနိုင်ဖို့ကိုကြင်မြောက်တွေ့ဆုံဆွေးနွေးခဲ့ရမှာအလုံးစုံပါဝင်မှ NCA လက်မှတ်ရေးထိုးရေးအချက်ကလွှဲပြီးဂျန်တဲ့အချက်တွေသဘောတူညီမှုရရှိခဲ့ပါတယ်တိုင်းဒါအလုံးစုံပါဝင်လက်မှတ်ရေးထိုးနိုင်ရေးအတွက်တိုင်းဒါစစ်မြေကိုယ်စားလှယ် SD နဲ့တိုင်းဒါခေါင်းဆောင်တို့ကနေသမရဦးသိန်းစိန်နဲ့မြန်မာဆိုရကိုယ်စားလှယ်တို့နဲ့လာမယ့်နှစ်ဖက်တွေ့ဆုံမှုမှာပြန်လည်ဆွေးနွေးသွားမှာဖြစ်တယ်လို့အစိမ့်မြေညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ဘဒူနော်စီဖိုရာစိန်ကပြောပါတယ်ခင်ဗျာ
နိုင်ကိုအိမ်ပြောပြပေးခဲ့တာပါရှင်အခုကတော့ထိမ့်သိမ့်ကန်ចောင်းသားတို့အရေးပြောပြပေးမှာဖြစ်ပါတယ်အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်သဘေးမှောက်ခဲ့တဲ့အတွေ့တရားစွဲဆိုခံထားတဲ့ကျောင်းသားတွေရဲ့အမှုတွေဟာဥပဒေအရညီညွတ်မှုမရှိတဲ့အတွေ့မူလကလေးကပြက်ပြယ်နေတာဖြစ်တဲ့ဆိုပြီးကျောင်းသားတို့ရဲ့ရှင်းတွေဒီကတင်ပြထားတာမှာလာမယ့်စက်တင်ဘာလ၁ရက်နေ့မှာအမိန့်ချမယ်လို့ပြောပါတယ်ဒါအပြင်အာဏာပိုင်တွေကိုဥပဒေအရအေးအေးယူပေးဖို့အတွေ့တရားရုံးမှာထပ်မံတင်ပြမှုတွေလည်းရှိနေပါတယ်ဒီအကြောင်းကိုတော့ထိုင်းချေဆိုင် VOE သတင်းတောင်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
အမျိုးသားပညာရေးဥပဒေပြင်ဆင်ရေးကန့်ကွက်သဘိတ်မောက်ခဲ့တဲ့ကျောင်းသားတွေနဲ့ပတ်သက်လို့ဆွဲဆိုထားတဲ့အမှုတွေဟာဥပဒေနဲ့မညီတဲ့အကြောင်းကျောင်းသားတွေရဲ့ရှေ့နေတွေကဒီကနေ့မှရှောက်လဲချက်ပေးခဲ့တာကြောင့်လာမယ့်စက်တင်ဘာလ၁ရက်နေ့မှာအမိန့်ချမယ်ဆိုပြီးတရားလွှတ်တော်ရှေ့နေဦးလာမျိုးမြင့်ကဆိုပါတယ်
။ဒီအနေနဲ့ပတ်သက်ပြီးတော့တရားဆွဲဆိုထားတာဒီဥပဒေနဲ့မညီဘူးအချက်၆ချက်ကိုပြောရအောင်။ပေါင်းသောချက်ကဒီကလေးတွေဒီသူတို့ပြောဆိုပြီးမဆိုင်ဥပဒေမှာ141မှာဥပဒေနဲ့မညီတော့အစုအဝေးunlawful assembly ဆိုအဲမှာအကျုံးမဝင်ကြအောင်ပထမတင်ပြရတယ်။ဘာလို့လဲဆိုတော့အစိုးရကဝင်ကြီးအစိုးရကသမားရုံးဝင်ကြီးတွေရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေရဲ့ NNPI ရဲ့လေးဝင်ဆိုင်ဆွေးနွေးပွဲမှာလေးဝင်ဆိုင်ဆွေးနွေးမှာသူတို့အရေးမယူပါဘူးလို့ဆိုပြီးတော့ဒီလက်မှတ်ရေးထိုးတာရှိရဲ့။အဲ့ဒီကိစ္စဖောက်ပြပြီးတော့အရေးယူတဲ့အတွက်ကြောင့်ရန်နဲ့ပတ်သက်ပြီးတော့သူတို့ဒီဥရင်းနဲ့အညီမညီတဲ့အစိုးရမဟုတ်ဘူး။141မှာအကျုံးမဝင်ကြပထမချက်တင်ပြရတယ်။2012ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးမှာဒီစီနံပါတ်တွေစီရက်ကြောင်ထွက်လာရှိတယ်။အဲ့ဒါကဘာပြောလဲဆိုတော့ခြေရဲဝင်းစားလက်အောက်မှာရှိတဲ့မြို့နယ်အချို့တွေအုပ်ချုပ်ရေးဦးတည်ဌာနမှုကိုအုပ်ချုပ်ရေးမှုကိုတရားစီရင်အားလားအတင်းမဲ့ဆိုလို့ရှိရင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေမညူဆက်ညင်တဲ့အတွက်ကြောင့်သူတို့တရားစီရင်အားလားအတင်းလို့မရဘူးဆိုပြီးတော့ဟိုပြတ်ထားတာရှိတယ်။ဒီလက်ပံမြို့နယ်အုပ်ချုပ်ဦးတည်ရသည်ပြို့ဆန်ကျင်းတော့ဝင်မှာ128 128တို့အရာထုတ်ပြန်ခဲ့တဲ့အမိန့်ဒီဥပဒေနဲ့မညီဘူး။အဲ့ဒါဒီမှုကမူလတည်းကပြက်ပြဲတယ်ဟိုရမူဖို့မျိုးအင်္ဂါစစ်တယ်စစ်နေတယ်အဲ့ဒါပေါ်ပေါက်တယ်ပေါ်ပေါက်ကြတယ်တရားသူကြီးတင်တယ်တရားသူကြီးကနောက်တစ်ပတ်မှာအမိတ်ချမယ်တရားနေကိုစက်တင်ဘာတရားနေကိုအမိတ်ချမယ် เดี๋ยวส่วนสุดเนี่ยพูดสิ่งก็อุบลีอาชีกาเลยอุบลีเนี่ยนี่ลูกสาวเนี่ยพี่จังเป็นเลขเชื่อปัจจัยพิจารณามาแต่ทางกูอยากเชื่อสิ่งคุณเนี่ยก็อันนี้ท่าเรื่องไม่หนีกูกูกลับไปเตรียมพิจารณาสิ่งเดียวสบายเช่นอุบลามีเงาสบายเลยแต่เป็นการเดียวสาวอ่ะทางกูว่าเชื่อสิ่งคุณเนี่ยก็ทุกอย่างเจเลยแต่แกไม่ได้ไปพูดสุ่ยตัวกูพูดสุ่ยมือดีกูเดี๋ยวสิอันนั้นอันนี้ท่าเรื่องสุดตัวเราเปลี่ยนแต่ไม่อะไรไม่อะไรไม่กับเ ေဥပဒေအရရုပ်ဆိုင်ရာကလမ်းမိုးသွားပြီသူတို့မှလက်ရှိရှိနေပေါ့ဒီမိတ်မတက်ထည့်ကြီးမရှိတဲ့အကြောင်းသူတို့မှဆက်ပြီးအာဏာရှိတယ်ဆိုသူတို့ကနေတင်ပြတယ်ဥပဒေအရရှိရလေ
ကျောင်းသားတွေဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့နောက်ထပ်တရားလွှတ်တော်ရှေ့နေတူကလည်းပြည်ထရေးဌာနလက်အောက်မှာရှိတဲ့အဖွဲ့အစည်းတွေကိုတရားစွဲဆိုဖို့အတွက်တင်ပြမှုတွေရှိခဲ့တာကြောင့်လာမယ့်အပတ်မှာစစ်ဆေးမှုတွေလုပ်မယ်လို့ဆိုပါတယ်
တရားလွှတ်တော်ရှိတဲ့ဒေါက်ခင်းကင်းကျော်ဒေါက်ခင်းကင်းကျော်ကသူကလည်းအဲ့ဒီမှုပြည့်ပြည့်ကြောင်သူတခုတင်တယ်သူကကျေတာတော့ပြည်ထရေးဝန်ကြီးရတရင်ပြ37တော့ဒူရဲမှုနန္ဒာဝဲဆိုတဲ့၃ယောက်ကိုတင်းတယ်ပြည်မှုဆိုင်အဥပဒေအရေးယူပေးဖို့ဆိုတင်းတယ
်ဒီမိုကရေစီပညာရေးအတွက်ခရီးရှည်ချီတဲ့တပိတ်မောက်လှုပ်ရှားမှုတွေလုပ်ခဲ့တဲ့ចောင်းသားတွေကိုပြီးခဲ့တဲ့မတ်လ10ရက်နေ့ကအာနာပိုင်တွေကရိုက်နဲ့ဖမ်းဆီးပြီးအမှုငါမှုနဲ့တရားစွဲဆိုထားတာပါအာနာပိုင်တွေကတော့တည်ဆဲဥပဒေချိုးဖောက်တဲ့အတွက်အရေးယူဆောင်ရွက်ခြင်းသာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ကျောင်းသားတွေကိုလေးလကျော်ကြာစစ်ဆေးနေစဉ်ကာလအတွင်းတခြားပုံမှတ်တွေနဲ့ထပ်မံတရားစွဲဆိုတာတွေလည်းရှိနေပြီးကျောင်းသားကောင်းဆောင်တချို့ဆိုရင်အမှု10မှုကနေအမှု60လောက်ထိတရားစွဲဆိုခံရပါတယ်ရှင
်မအေးအေးမှာပါရှင်အခုကတော့ကချင်ပြည်နယ်တွင်းကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတောင်းဆိုချက်တွေရှိလာတဲ့အကြောင်းပြောပြပေးပါမယ်ကချင်ပြည်နယ်ဗမောခရိုင်အတွင်းကလူခွင့်ရေးချိုးဖောက်ခံရတဲ့စစ်ဘေးအသင့်ရှမ်းပြည်သူတွေဆုံးရှုံးနေနာခဲ့ရမှုတွေအပေါ်အစိုးရတပ်မတော်နဲ့ KIO KIA ကချင်လက်နက်ကိုင်တပ်တို့ဘက်ကတာဝန်ယူပေးဖို့ရှမ်းနိုင်ငံရေးပါတီတွေရှမ်းစာပေနဲ့ယဉ်ကျေးမှုအသင့်အပါအဝင်လူမှုအခြေပြုအဖွဲ့အစည်းတွေကတောင်းဆိုလိုက်ပါတယ်ဒေတာရင်းတည်ငြိမ်အေးချမ်းရေးနဲ့ပညာရေးကျန်းမာရေးစီးပွားရေးလူမှုဘဝပြန်လည်တည်ဆောက်နိုင်ရေးတို့အတွက်ကိုလည်းအဓိကဦးစားပေးလှုံ့ဆော်ပေးဖို့ကချင်ပြည်နယ်အစိုးရကိုလည်းတောင်းဆိုထားပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကတင်ပြပေးပါမယ်ရှင်
ကချင်ပြည်နယ်ဗမော်ခရိုင်အတွင်းအစိုးရတပ်နဲ့ကချင်လက်နက်ကိုင်အဖွဲ့ KIA တို့အကြားဖြစ်ပွားခဲ့တဲ့ရင်ဆိုင်တိုက်ပွဲတွေစည်ရဲတင်းမာနေတဲ့အခြေအနေတွေကြောင့်ဒေသခံပြည်သူလူထုတောင်းသူလယ်သမားတွေမှာဖမ်းဆီးစစ်ဆေးခံရတာအတင်းအဓမ္မစစ်အင်အားစုဆောင်းခံရတာလက်နက်ကြီးထိမှန်တာမိုင်းထိမှန်တာစသဖြင့်အသက်ဆုံးရှုံးမှုတွေအပါအဝင်အခြေခံလူခွင့်ချိုးဖောက်မှုတွေနဲ့ရင်ဆိုင်နေရပြီးတော့ဒီဆုံးရှုံးနေတာမှုတွေကိုဘယ်အဖွဲ့အစည်းကမှတာဝန်ယူမှုတာဝန်ခံမှုမရှိဘူးဖြစ်နေပါတယ်လို့ဗမော်ခရိုင်ရှမ်းပြည်သူလူထုကပြောဆိုလိုက်ပါတယ်။ဒါကြောင့်အဓိကတာဝန်ရှိတဲ့မြမတက်မတော် KIA ကချင်လက်နက်ကိုင်တပ်ဖွဲ့တာဝန်ရှိတဲ့သူတွေနဲ့နိုင်ငံတော်အစိုးရဘက်ကဒီစစ်ဘေးဒဏ်သင့်ပြည်သူတွေထိခိုက်နစ်နာဆုံးရှုံးမှုတွေကိုတာဝန်ခံပေးဖို့တောင်းဆိုပါတယ်လို့ဗမော်ခရိုင်ရှမ်းတိုင်းရင်းသားများဒီမိုကရေစီပါတီကကိုဆိုင်ကျော်တီဟာကပြောပါတယ
်အဓိကတော့ဒီကျွန်တော်တို့ဗမော်ခရိုင်ကမှဟွာရှမ်းနေရာအများကြီးပဲနေတော့အဲအဲ့မှာအစိုးရစစ်တပ်နဲ့အဒီ KIA KNO တပ်နဲ့အဒီတိုက်ပွဲဒီမခဲ2010နောက်ပိုင်းပေါ့နော်နောက်ပြောဟိုအရင်မြန်ချိုင်းမြူခင်ကပိုင်းမှာအဓိကကျွန်တော်တို့ဒီမှာဒီစားပင်ဖြစ်ခဲ့ရှမ်းနေရာတာဘယ်တော့မှမထွက်ခဲ့ဘူးပေါ့နော်ထွက်ခဲ့တာအရင်အားနည်းလို့နေပေါ့နော်အခံခဲ့ရတာအများကြီးပေါ့နော်အဲဆိုရင်ကြောင်းချမှုတွေသူတို့သွားရေးလာရေးရဲ့ဆေးရမလုံချုံမှုတွေသူရရွာထဲမှာနေရတယ်မလုံချုံမှုတွေအဲနောက်ပြီးတော့သူတို့ဟာပေါ့နော်ဒီနေရာခိုင်ကျွမ်းနေတော့ရွာနဲ့ထုတ်ဆက်သွားတဲ့ခါမှာဒီမိုင်းကြီးလည်းအမီးမြို့မိုင်းကြီးလည်းရှိသေးတာကိုသူတို့ဆိုရင်နေရတယ်ပြီးတော့ဟိုသူတို့အဲ့ဒီမှာဆေးဖြစ်ခဲ့ပဋိပက္ခဖြစ်ခဲ့နေနေတင်းမှာအဲသူတို့ဟာဥမာဟိုကြောင်းပြတ်ချက်မခိုင်လုံဘဲနဲ့အမျိုးဖက်စီခိုင်ရတာတွေအတွက်ပြီးတော့ဟိုဟာအဲ့လိုမာရင်ပြီးတော့မှအသက်ခိုင်ရတာတွေအတွက်ပေါ့ဒီတဲ့ခွဲမှာတောင်းဝန်ယူတာတောင်းဝန်ယူမှုမရှိတော့တွေ့ရတာပေါ့နော်ခင်ဟိုခင်ယူလဲကျွန်တော်ပြန်သွားမှပြင်ပြတောင်းဆိုသွားမယ်အဲပြီးလို့ရှိရင်အဲဒီကချင်ပြည်နယ်ဆိုရအောင်လဲပြန်ပြီးတော့မှသွားပြင်ပြမယ်အဲပြီးလို့ရှိရင်ကျွန်တော်တို့ဒီရှမ်းပါတီအတေအစီဒီအားလုံးကိုကျွန်တော်ပြန်ပြီးတော့မှသွားပြင်ပြပါမယ
်စီရေးတင်းမာမှုတွေရှိနေစေကချင်ပြည်နယ်တွင်ဗမော်ခရိုင်ဘက်မှာတိုက်ပွဲတွေကဖြစ်ပွားနေစေဖြစ်လို့ဒေသရင်းနေမြေတည်ငြိမ်အေးချမ်းမှုမရှိပဲတက်မတော်နဲ့လက်နက်ကိုင်နှစ်ဖွဲ့စလုံးရဲ့စီးရဲလှုပ်ဆောင်မှုတွေကြောင့်ဒေသခံပြည်သူတွေရဲ့လုံခြုံရေးဟာစိုးရိမ်စရာအနေအထားဖြစ်နေပါတယ်လို့ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းရဲ့ဒုဥက္ကဋ္ဌဦးဆိုင်ဖူးကပြောပါတယ်
ဒီဘက်ကလည်းသူတို့ဒီစစ်သားပေါ်တော့လိုတဲ့ခါကျတော့အီမန်ဖကပြည်သူတွေကခေါ်ရတယ်ခေါ်တဲ့ခါမှာတော့သူတို့ပြောတာဟိုလှုပ်အားပေးပေါ့ဟိုစာတေးလေးဘာလေးဆောက်ဖို့ပေးပေါ့အဲ့ဒါတက်လှုပ်ဆောင်ပေးလို့ဆိုတော့ရောက်သွားတဲ့ခါကျမှဟိုတင်သားနဲ့ဗာလေးတော့ဆက်ခိုင်းတယ်။နောက်ဟိုနည်းနည်းကင်ခိုင်းတာပေါ့အဲ့ဒါမပြန်ခိုင်းတော့ဒီကင်ရဲ့ဘက်ကခေါ်တာလဲမလွှဲတာလို့တွားရတယ်။တွားပြီးတော့မှပြန်နေတော့လဲဟိုဒီကျွန်တော်တို့တတ်မတော်ဘက်ကပေါ့နော်။ တယ်မလို့မဟိုဖမ်းခံရတယ်တတ်ခံရတယ်ပေါ့အဲဒါမျိုးတွေတော့ရှိတယ်ဥဆံဖောက်ဆိုတာအဲဒါတည်တော့တာပဲဟိုမှာစစ်သားအပ္ပကဆိုတာလည်းဟိုကင်ရီကလမ်းတစ်ပေးမှာမိုင်းလာထောင်းတဲ့ခါကျတော့ဟိုမှာစစ်သားရောက်လာတော့မိုင်းကပေါက်ခွဲရောပေါက်ခွဲသွားတဲ့ခါကျတော့အဲဒါသူတို့ရွာတယ်ရွာထဲကလူရန်သူရှိတယ်ဆိုပြီးမှအဲဒါတနပ်ပြပြီးမီရှို့နဲ့ရွာမီရှို့ခံရ20 24အိမ်နောက်ဖာကီမှာကျတော့9အိမ်ပေါ့ဒီလိုဖြစ်ခံရတာပေါ့
စေဘေးရန်တင်ပြည်သူတွေအဓိကလိုအပ်နေတဲ့လူမှုဘဝပြန်လည်တည်ဆောက်ရေးအခြေခံကျန်းမာရေးဆောင်ရှောက်မှုနဲ့ပညာရေးစီးပွားရေးပြန်လည်ထူထောင်နိုင်မှုအရေးကချင်ပြည်နယ်အစိုးရအနေနဲ့အရေးကြီးဦးစားပေးလှုံ့ဆော်ပေးဖို့ကိုလည်းတောင်းဆိုပါတယ်လို့ကိုဆိုင်ကျော်တီဟာကပြောပါတယ်ဒေတာရင်းတည်ငြိမ်အေးချမ်းမှုရှိစေရေးအစိုးရတက်မတော်တိုင်းရင်းသားလက်နက်ကိုင်တွေကြားအပြစ်ခတ်ရစရေးဆိုင်ရာသဘောတူညီချက်အမြန်ဆုံးထိုးနိုင်ဖို့အလေးနက်ထားစဉ်းစားပေးဖို့နဲ့ဗမော်ခရိုင်တွင်းကစစ်ပေးတံတင်ရှမ်းပြည်သူတွေအတွက်လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေတာဝန်ယူဖြေရှင်းပေးဖို့အတွက်ဗမော်ခရိုင်အတွင်းကကော်ထိုင်းအဖွဲ့ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဗမော်ကရှမ်းတိုင်းရင်းသားမြတ်ဒီမိုကရက်တစ်ပါတီရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီပါတီရှမ်းမျိုးသားရိုးရာယဉ်ကျေးမှုအဖွဲ့ခေါ်ဝီလာအဖွဲ့စားတဲ့အရက်ဖက်လူမှုအခြေပြုအဖွဲ့တွေနဲ့ဒေသခံပြည်သူတွေကပူးပေါင်းပြီးတော့ရှမ်းပြည်သူလူထုရဲ့သဘောထားကိုဒီကနေ့စုပေါင်းပြီးတော့ထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင
်စက်တင်ဘာလ5ရက်နေ့ကစတင်ပြီးတော့သတင်းပတ်ကုံစနေတနင်္ဂနွေရုပ်မြင်သံကြားတင်ဆက်မှုတွေမှာလာမယ့်နိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အော်တိုဘာလကစတင်ပြီးလဲနေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြှင့်ပြီးတော့တနေ့ကိုတနေ့ကြာတင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jewel ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်ရှင်။အခုကတော့ကိုရီးယားကျွန်းဆွယ်တင်းမာမှုအခြေအနေတွေကိုပြောပြပေးချင်ပါတယ်။တောင်နှင်းမြောက်ကိုရီးယားနယ်စပ်မှာအမြောက်တွေနဲ့ပြစ်ခဲ့ရတဲ့အထိအခြေအနေတင်းမာခဲ့ရတာတွေအဆုံးသတ်ပြီးဆွေးနွေးပွဲတွေဆက်လုပ်မယ်လို့သဘောတူညီချက်ရသွားပါပြီ။တောင်ကိုရီးယားနိုင်ငံသားတွေအပါအဝင်အမေရိကန်တရုတ်နဲ့ကုလသမဂ္ဂတို့ကလည်းဒါကိုကြိုဆိုလိုက်ကြပါတယ်။အကြောင်းဆုံးကိုတော့ Writers သတင်းကိုအခြေခံပြီးကိုငင်းချန်းကပြောပြပေးပါမယ်ရှင်
။တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံအကြားအမြောက်နဲ့အပြန်အလှန်ပြစ်ရတဲ့အထိအခြေအနေတွေတင်းမာခဲ့ရတာတွေအဆုံးသတ်ဖို့အတွက်သဘောတူညီချက်ရရှိသွားတာကိုတောင်ကိုရီးယားနိုင်ငံသားတွေကြိုဆိုခဲ့ကြပါတယ်။ဒီကနေ့အစောပိုင်းသဘောတူညီချက်အရမြောက်ကိုရီးယားကတောင်ကိုရီးယားစစ်သားတွေကိုဒဏ်ရာရစေခဲ့တဲ့မိုင်းကွဲမှုအတွက်စိတ်မကောင်းဖြစ်တယ်လို့ပြောဆိုခဲ့သလိုတောင်ကိုရီးယားကလည်းနေဆက်တလျှောက်ပျုံယမ်းအစိုးရစန့်ကျင်ရေးဝါဒဖြန့်အတန်လွှင့်နေတာတွေကိုရပ်တန့်ဖို့သဘောတူညီခဲ့တယ်လို့နှစ်ဖက်လုံးကပြောပါတယ်။ဆက်လက်ပြီးဆက်ဆံရေးကောင်းမွန်ဖို့ကိုလည်းဆွေးနွေးကြဖို့ပူးတွဲသဘောတူညီချက်မှာဖော်ပြထားပါတယ်။ကိုရီးယားစစ်အတွင်းကွဲကွာခဲ့ရတဲ့မိသားစုတွေကိုအနာဂတ်နဲ့ဒီနှစ်ဆောင်းဦးအားလက်ရဲ့ကာလတွေမှာပြန်လည်ပေါင်းစည်းကွင့်ပေးဖို့ဟာလဲသဘောတူညီချက်ထဲမှာပါဝင်ပါတယ်။အသက်21နှစ်အရွယ်ဟာတီဂျွန်းကဒီသဘောတူညီချက်ရတဲ့တရင်ကိုယထာဘူရာယုံမှာကြားပြီးပြီးချင်းအခုလိုပြောပါတယ်
။ဘူရော့ချွန်းတို့없이끝난거에대해서는다행이라고
မြောက်ကိုရီးယားကြားပရိပခတိုက်ခိုက်မှုမလုပ်ဘဲနဲ့ဖြည့်ရှင်းနိုင်တဲ့အတွက်ဝမ်းသာပါတယ်။တောင်ကိုရီးယားဆိုအနေနဲ့လက်ရှိအခြေအနေတွေမှာသူတာဝန်သူကြည်ပွန်ပြီးတော့အကောင်းဆုံးရလဒ်ထွက်အောင်ဆွမ်းဆောင်နိုင်ခဲ့ပါတယ်
။အသက်34နှစ်အရွယ်ယန်ဟီကွန်းကလည်းစိတ်ပူရာတွေရော့သွားပေမဲ့မြောက်ကိုရီးယားကနောက်ထပ်ရန်စမာကိုစိုးရိမ်တယ်လို့ပြောပါတယ
်။전쟁이난다고해가지고
ကျမကပြောတာကတော့စစ်ဖြစ်သွားနိုင်တယ်တဲ့။ကလေးတွေနဲ့အိမ်မှာနေတဲ့ကျမဖြင့်စိုးရိမ်လိုက်ရတာ။အခုလိုဆွေးနွေးပွဲအောင်မြင်တဲ့အတွက်စိတ်ပူရာတွေတော့ရော့သွားပါပြီ။ဒါပေမဲ့လည်းဒါမျိုးထပ်ဖြစ်နိုင်တဲ့အတွက်အခုထိကြောက်နေတော့မှပဲ
ဆွေးနွေးပွဲတွေလုပ်နေတဲ့အချိန်အတွင်းမှာလည်းနေဆက်တလျှောက်မှာမြောက်ကိုရီးယားအမြောက်တွေနှစ်ဆတိုးချထားခဲ့သလိုရေငုပ်သင်္ဘော90လောက်ဟာလည်းအခြေစိုက်စခန်းတွေကထွက်ခွာလာတာတွေ့ခဲ့ရတယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနကပြောပါတယ်သူတို့အနေနဲ့လည်းတပ်တွေကိုအသင့်အနေထားပြင်ဆင်ထားခဲ့ပါတယ်အမေရိကန်ပြည်ထောင်စုကုလသမဂ္ဂနဲ့မြောက်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်တို့ကလည်းဒီသဘောတူညီချက်ကိုကြိုဆိုခဲ့ကြပါတယ်ခင်ဗျာ
ကိုငင်းချန်ပြောပြပေးခဲ့တာပါရှင်အင်္ဂါနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ VOA American အသံရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေကိုည10:00နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညာချမ်းမှာသောရရှင်များရှင်သောရရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လင်းချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိဆက်ပြီးထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။မကြာခင်မှာတော့အင်္ဂါနေ့ညပိုင်းတရရလီလိုက်အစီအစဉ်ကိုဆွေးနွေးကြမှာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့ပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုတင်ပြပေးပါမယ်။ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ထားပါတယ်ရှင
်။မေဂန်ပြည်တော်စုရဲ့2016သမ္မတရွေးကောက်ပွဲမှာဘယ်သူသမ္မတလောင်းအဖြစ်ရွေးချယ်ခံရမလဲဆိုတာကြိုတင်ခန့်မှန်းမှုစောနေပါသေးတယ်။ဒါပေမဲ့လည်းအခုထိတော့ဒီမိုကရက်ပါတီရောရီပါဘလီကန်ပါတီတို့မှာရောသမ္မတလောင်းတဲ့မဲဆွယ်ပွဲတွေမှာရှေ့ဆုံးအောင်ပြေးနေတဲ့သူနှစ်ယောက်ကပုံမှန်နိုင်ငံရေးသမားတွေနဲ့မတူဘဲတမူထူးတဲ့သူတွေလို့ပြောဆိုနေကြပါတယ်။တယောက်ကစီးပွားရေးလုပ်ငန်းရှင်ကြီးဒေါ်နယ်ထရန့်ဖြစ်ပြီးနောက်တစ်ယောက်ကထက်လွတ်တော်အမတ်ဘန်နီဆန်ဒါစ်ဖြစ်ပါတယ်။ဒီနှစ်ယောက်ကိုအများအာရုံစိုက်နေတာတွေကိုကြည့်ရင်အမေရိကန်မဲဆန်ဒါရှင်တွေကပုံမှန်တမျိုးကြနိုင်ငံရေးဖြစ်စဉ်တွေကိုစိတ်ကုန်နေပြီဆိုတာကိုပြနေပါတယ်။တန်းတဲ့ကြည့်တဲ့အမေရိကန်တွေကနိုင်ငံရေးရပုံမှန်အတိုင်းမှာပဲဆိုတဲ့ဖြစ်ရိုးဖြစ်စဉ်လမ်းကြောင်းကိုလက်မခံတော့ဘူးဆိုတာပြသလာနေကြတာပါအခုသမ္မတလောင်းဝင်ပြိုင်မဲ့ကိုယ်စားလှယ်လောင်းနှစ်ယောက်ကိုဒီလိုပုံမှန်အနေထားကနေပြောင်းလဲအောင်လုပ်မဲ့သူတွေလို့လည်းမျှော်လင့်နေကြပုံရပါတယ်အရာလုံငန်းရှင်တထိပ်ဒေါ်နယ်ထရမ့်ကတော့လူတွေရဲ့ပုံမှန်နိုင်ငံရေးအခြေအနေပေါ်လူမကြတဲ့စိတ်တွေအပေါ်မှာအခွင့်အလမ်းတွေရနေတဲ့သူဖြစ်ပါတယ
် This is a tremendous movement going onAnd it's not about me, it's what I'm saying. It's the
ဒီမှာ ਨੇ အချိန် ਨੇ လှုပ်ရှားမှုကြီးဖြစ်ပေါ်နေပါတယ်။ဒါကျွန်တော်ရဲ့အကြောင်းမဟုတ်ပါဘူး။ကျွန်တော်ပြောနေတဲ့အကြောင်းအရာပေါ်မှာခြေခံတာပါ။ဒါကအဓိကပြောချင်တဲ့သတင်းစကားလည်းဖြစ်ပါတယ်လို့ဒေါ်နယ်ထရမ့်ကသူ့ကိုထောက်ခံတဲ့သူတွေကိုပြောသွားခဲ့တာပါ။နိုင်ငံရေးသုံးသပ်သူတချို့ကဆိုရင်ဒေါ်နယ်ထရမ့် Republican Party ရဲ့သမ္မတလောင်းဖြစ်လာနိုင်ခြေအပေါ်မှာလှောင်ပြောင်ကြီးတော့တောင်ပြောဆိုနေကြပါတယ်။သူကဒဇထိုးပြောတတ်တဲ့သူတခါတလေအစင်ကျင်မဲ့ခက်ကြံပြောတတ်သူလို့သတ်မှတ်ထားတာပါနိုင်ငံရေးအရာလဲဘာစီစင်မတိတိကျကျရှိတဲ့သူမဟုတ်ဘူးဆိုပြီးဝေဖန်ခံနေရပါတယ်ဒါပေမဲ့လည်းတခြား Republican ကိုယ်စားလှယ်လောင်းနေတဲ့စာရင်တော့တော်တော်လေးကိုရှေ့ကိုရောက်နေတယ်ဆိုပြီးလူထုစစ်တမ်းတွေကပြောနေပါတယ်ပြီးခဲ့တဲ့ဘက်ကနယူးဟမ်ရှိုင်းယားပြည်နယ်မှာကျင်းပတဲ့ Donald Trump ရဲ့လူထုနဲ့စီဝေးပွဲမှာတက်ရောက်သူ2000လောက်ရှိခဲ့ပါတယ်သူ့ရဲ့နိုင်ငံရေးအရာပူခိုင်နေလို့သတ်မှတ်ခံထားရတဲ့လူကြိုက်များတဲ့ Jeff Bush ဆိုရင်သူနဲ့လူထုတွေ့ဆုံပွဲမှာလူတရ50လောက်ပဲတက်ခဲ့ပါတယ်။ Florida ပြည်နယ်အုပ်ချုပ်ရေးမှူးအောင်လည်းဖြစ်သမ္မတ House George W. Bush ရဲ့သားနောက်သမ္မတ House George W. Bush နဲ့ညီကိုတော်ဆက်သူ Jeff Bush ဟာမဲဆွယ်စည်းရုံးပွဲဒီအစကရှေ့ဆုံးအောင်ပြေးနေခဲ့သူဖြစ်ပါတယ
်။ You need a Republican president that respects the Constitution and doesn't sign
ဖွဲ့စည်းပုံအခြေခံဥပဒေကိုလေးစားတဲ့ Republican Party ကသမ္မတတယောက်ခင်ဗျားတို့လိုအပ်နေပါတယ်။အခါအားလျော်စွာသမ္မတရဲ့လုပ်ပိုင်ခွင့်အမိန့်ဆိုပြီးလွယ်လွယ်ကူကူထုတ်နေတဲ့သမ္မတမျိုးခင်ဗျားတို့မလိုအပ်ပါဘူးဆိုပြီးဂျက်ဘော့ရှ်ကမဲဆွယ်ပွဲမှာပြောသွားခဲ့တာပါဒီမိုကရက်ပါတီဘက်မှာတော့ဗမာပြည်နယ်ထက်လွတ်တော်အမတ်ဘန်နီဆန်ဒါစ်ဟာသူ့ပဲသွားသွားလူအုပ်ကြီးရဲ့အာရုံစိုက်မှုကိုရနေပါတယ်သူကနိုင်ငံသားတွေကခွင့်လန်းမရရှာတဲ့သူတွေအတွက်အဓိကလုပ်ရမယ်ဆိုပြီးတပတ်သားသားပြောနေတဲ့သူ
No one takes seriously the idea that maybe just
ဒီကိစ္စကိုဘယ်သူမှလေးနဲ့ထားပြီးမစဉ်းစားခဲ့ပါဘူးဖြစ်နေတာကအမေရိကန်ပြည်ထောင်စုမှာနိုင်ငံရေးတော်လှန်ရေးတရက်ကျွန်တော်တို့လိုအပ်နေပါပြီဆိုပြီးဘန်နီဆန်ဒါစ်ကပြောသွားခဲ့တာပါဘန်နီဆန်ဒါစ်ကခေတ်သစ်ရင်းရှင်စနစ်ကိုပြောင်ပြောင်တင်းတင်းဆန့်ကျင်ဝေဖန်သူပါလူတွေကြားမှာဝင်ဝင်ညီမျှအောင်ခွဲဝေရေးဆိုတာကိုမဲဆန္ဒရှင်တွေကြားအကြီးအကျယ်လုံဆော်ပြောဆိုနေပါတယ်။ဝေဖန်သူတွေကတော့သူ့ရဲ့ socialist ယူဆကြောင့်ပါတီရင်းသမ္မတလောင်းအဖြစ်အရွေးခံမှုဖြစ်နိုင်မှုလို့ဆိုပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအောင်ဟီလာရီကလင်တန်ကပဲဒီမိုကရက်ပါတီအတွင်းသမ္မတလောင်းအဖြစ်ရှေ့ကဥဆောင်နေဆဲဖြစ်ပါတယ်။ Hillary Clinton ကအခုလိုပြောပါတယ
် We're going to work toward opportunity. We're going to make
အခွင့်အလမ်းတွေရဖို့အတွက်ကျမတို့ရှေ့ဆက်ပြီးတော့လှုံ့ဆော်ရပါလိမ့်မယ်။ဘယ်သူ့ကိုမှကြောက်ခိုင်းပြီးတော့ပြစ်ပယ်မထားတဲ့အတိုင်းပြည်ကိုကျမတို့ပြန်ပြီးတော့တည်ဆောက်ရပါလိမ့်မယ်
။အခုအချိန်မှာလူတွေရဲ့အာရုံစိုက်မှုကိုဘလို့ပဲရရ Donald Trump ရော Bernie Sanders ရော2016ရွေးကောက်ပွဲမှာပါတီရင်းသမ္မတလောင်းအဖြစ်အစိုးတင်သွင်းခံရလိမ့်မယ်လို့လူတော်တော်များများကမျှော်လင့်ထားကြပါဘူး။ဒါပေမဲ့လည်းလေးလာသုံးသက်သူတွေကတော့သူတို့အခုလိုပါဝင်လာတဲ့အတွက်လူဝင်မှုကြီးကြပ်ရေးလို့စည်ရဲချမ်းသာကွာမှုလို့သဘောထားကွဲလွဲနေတဲ့ကိစ္စတွေမှာတခြားကိုယ်စားလှယ်လောင်းတွေဒီကိစ္စတွေကိုမဖြစ်မနေဆွေးနွေးဖို့အရေးစိုက်လာဖို့တွန်းအားပေးတာမျိုးတော့ဖြစ်လိမ့်မယ်ဆိုပြီးပြောဆိုနေကြကြောင်းပါခင်ဗျာ။
ကိုသိန်းထိုင်ဦးစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ပဲဖြစ်ပါလိမ့်ရှင်အခုတော့ကိုအောင်လွင်ဦးစီစဉ်ပြီးထုတ်လုပ်သူမက်ခင်ဖြူထွေးနဲ့အတူတင်ဆက်မယ်အင်္ဂါနေ့ညချမ်းထိုက်ရိုက်လေးလိုင်းအစီအစဉ်ကိုစကြရအောင်ပါရှင
်တော်ရရှိမြတ်မြတ်နိုင်ငံလုံးအဖြစ်ခက်ရစဲနိုင်မှုအတွက်မြန်မာစူရနဲ့လက်နက်ကင်ဖွဲ့တွေဆွေးနွေးနေကြတဲ့နေရာမှာအားလုံးပါဝင်လက်မှတ်ရေးထိုးနိုင်ရေးသဘောတူညီချက်ရဖို့ကတော့ကြံနေပါသေးတယ်။လက်နက်ကင်အဖွဲ့တချို့ကတော့တဖွဲ့ချင်းစီပဲဖြစ်ဖြစ်လက်မှတ်ထိုးဖို့သဘောထားပေးနေကြရတယ်လဲကြားပါတယ်။ဆိုတော့ညီညာရေးအတွက်ဒီလိုပဲတဖွဲ့ပဲဖြစ်ဖြစ်နှစ်ဖွဲ့ပဲဖြစ်ဖြစ်သဘောတူညီချက်တွေစယူတာမျိုးကကောင်းမလား။ဒါမှမဟုတ်ရင်လည်းလက်နက်ကင်အင်အားစုတွေအနေနဲ့တစုတစည်းနဲ့ပူးပေါင်းပြီးအစိုးရနဲ့ဆက်ဆက်တာမျိုးကသာတကယ်ညီညာရေးကိုဥတည်စေနိုင်မလားဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်။အရင်ဆုံးတော့ဆွေးနွေးမဲ့သူတွေရဲ့သဘောထားချင်းချုံအနေနဲ့သိချင်ပါတယ်ဒီတိုင်းသားရဲ့ညဉ့်ဉိုင်းဆွေးနွေးပွဲတွေမှာကိုယ်တိုင်ကိုကျလက်ပါဝင်နေတဲ့မြန်မာညဉ့်ဉိုင်းစင်တာကဦးလာမောင်ရွှေရဲ့သဘောထားကိုအရင်ကြားချင်ပါတယ်ခင်ဗျာ
ဟုတ်ကဲ
့ဟုတ်ကဲ့ဦးလာမောင်ရွှေပြောပါခင်ဗျာ
ဟုတ်ကဲ့အခုကျွန်တော်တို့ဒီသွားနေတဲ့ဒီညဉ့်ဉိုင်းဖြစ်စဉ်ဟာဒီမတူတဲ့နေနေဒေတာတွေမတူတဲ့စုဖွဲ့မှုတွေမတူတဲ့တမန်ကျောင်းတွေကစုဖွဲ့ထားတဲ့တိုင်းသားဒီလက်နက်ကိုင်တပ်ဖွဲ့တွေနဲ့ညီညာရေးစကားပြောနေတာဖြစ်ပါတယ်။ဆိုတော့ဒီသမောက်သိင်းတွေဆိုတာတက်လာတဲ့2017ခုနှစ်ဒီမလ31နောက်ပိုင်းမှာဒီကျွန်တော်ပြိပခါတွေပြန်စတယ်2017အောက်တိုဘာမှာဒီနေ့ဖိတ်ခေါ်ပြီးဆွေးနွေးလာတာခုဆိုရင်တော့လေးနှစ်ကျော်ခဲ့ပါပြီ။ဟောဒီမှာပထမအဦးဆုံးဒီလိုပြိပခါတွေဟိုရတဲ့ပေါ်ဖို့နဲ့မြို့သားပြန်လည်တင်းညာရေးအတွက်ကိုဒီနိုင်ငံရေးဆွေးနွေးပွဲတွေမှာပဲဆောင်ရွက်နိုင်မယ်ဆိုတော့လေဒါနှစ်ဖက်လုံးပေါ့တမောက်ဦးသိန်းရောတိုင်းသားတွေရောသဘောတူတဲ့အတွက်ဒီလုပ်ငန်းစဉ်ကိုကျွန်တော်တွားခဲ့တာပါပဲဆိုတော့ပထမအဆင့်အနေနဲ့တော့ဒီ15ပွဲအဲဒီတွေ့ဆုံဆွေးနွေးတယ်ဒီ15ပွဲကြားထဲမှာဒီ bilateral talk တွေပေါ့လေနှစ်ဖက်ကြားထဲမှာဆွေးနွေးမှုကနေပြီးတော့ဒီနှစ်ဖက်ကြားသဘောတူညီမှု bilateral agreement တွေလည်းရှိခဲ့ပါတယ်။အဲရှိခဲ့တဲ့ agreement တွေကနေတဆင်အခုတိုင်းရင်းသားတွေကအဆိုပြုလာတဲ့နိုင်ငံတို့ပြစ်ခတ်တိုက်ခိုက်ရေးရစေးပေါ့ NCA ကိုလက်မှတ်ရေးထိုးနိုင်ဖို့ကိစ္စကြမှာလက်မှတ်ရေးထိုးပြီး24နှစ်အတွင်းမှာဆောင်ရွက်မဲ့ကိစ္စတွေလက်မှတ်ရေးထိုးပြီးတော့နှစ်ပတ်ပေါ့24အတွင်းမှာဆောင်ရွက်မဲ့ကိစ္စတွေက NCA ဘက်မှာပါပါတယ်ဒါကြောင့်မလို့ပထမဆုံးအဆင့်အနေနဲ့တော့ဒီ15ဘွဲ့ကိုကျွန်တော်တို့ဖိတ်ခေါ်ပြီးတော့ဒီလက်မှတ်ရေးထိုးတာအောင်စလိုက်မယ်ပြီးရင်တော့ကျန်တဲ့နိုင်ငံရေးပြည်ထောင်စုနေဘွဲ့တွေမှာပါဝင်တဲ့တက်သူတွေပါဝင်မယ်ဆိုရဲချင်းကပ်မှုနဲ့ပွားနေတာဖြစ်တဲ့အတွက်အခု2015ခုနှစ်ဒီဩဂုတ်လ17ရက်နေ့ရဆွေးနွေးနိုင်ငံတော်သမ္မတကလည်းဒီ15ဘွဲ့ကိုလက်မှတ်ရေးထိုးဖို့ဖိတ်ခေါ်ထားပြီးဖြစ်ပါတယ်ဒါကြောင့်မလို့ဒီလာမယ့်စတင်မလာတဲ့မှာတော့ဒီလက်မဲ့ရထူပဲနေပြီးတော့မှကျင်းပနိုင်တယ်ဒီမှာလည်းတစ်ဖွဲ့ဒီတစ်ဖွဲ့ထိုးတာမဟုတ်ပါဘူးဒီမှာအခမ်းအနားလို့ကျင်းပပြီးတော့မှဒီလက်မဲ့ဖိတ်ခေါ်ထားတဲ့15ဘွဲ့က15ဘွဲ့ပဲဖြစ်ဖြစ်ဒီလက်မဲ့ရထူကိုဆုံးဖြတ်ထားတဲ့သူတွေဆက်ပဲဖြစ်ဖြစ်ကိုအားလုံးစုပေါင်းပြီးတော့ဒီလက်မဲ့ရထူပါပဲကျန်တဲ့လက်မဲ့ရထူနိုင်သေးတဲ့သူတွေအတွက်လည်းနီလန်းရှာပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်ဖို့ဆိုရဲဒီရက်လို့ပဲကျွန်တော်တို့အနေနဲ့နားလည်ပြီးတော့ဒီ process ကတော့ဒီတည်းနဲ့ဆက်သွားနေပါလေဗျာ
။ဟုတ်ကဲ့ကျွန်တော်ဒီကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြာလည်းကျွန်တော်ဆွေးနွေးပွဲတွေရောက်နေပါတယ်။ဒေါက်တာတူးကြာသဘောထားလည်းပြောအောင်ခင်ဗျာအခုဆွေးနွေးပွဲတွေမှာဒီရသလောက်နဲ့စပြီးညှိသွားသင့်သလားဒါမှမဟုတ်ဒီတန်းသားတွေဘက်ကအင်အားစုတွေအားလုံးနဲ့ဟိုတညီတညွတ်တည်းဆွေးနွေးသင့်သလားဆရာတူးကြာအမြင်ပြောအောင်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်အမြင်ကတော့
အခုပြည်သူစစ်စွာကဒီနိုင်ငံရေးပြဿနာကြောင့်ဖြစ်တာအဲ့တော့ဒီတိုင်းနာလည်းနဲ့ကံဖွဲ့စည်းစီအားလုံးကအကြီးသာဖြစ်ဖြစ်နေတာဖြစ်ဖြစ်ပြည်သူစစ်ရဲ့ပြည်သူစစ်ထဲမှာကျုံးဝင်နေတာဖြစ်တဲ့ကြောင့်ပြည်သူစစ်ကကျွန်တော်ငင်းအောင်လုပ်မယ်ဆိုလို့ရှိရင်ဒီတနင်္ဂနွေပြည်ခရစ်ရဲ့ဆောင်ပုံနဲ့ညီအောင်တန်တားလည်းနဲ့ကံဖွဲ့စည်းစီအားလုံးတကယ်တည်းလည်းမှရထူနိုင်တော့အကောင်းဆုံးဖြစ်မယ်လို့ထင်ပါတယ်။ normal လို့ရှိရင်ဒီတချို့တည်းကြံခဲ့မယ်ဆိုရင်ဒီကြံခဲ့တဲ့မြေပွားတွေကစာပြီးတော့မှနောင်ကိုပြည်တွင်းစစ်မြေကြံပြီးထားတော့တော်လာနိုင်တယ်လို့ထင်တယ်လေ။အဲအကြောင်းလို့ဗာရစ်စစ်ဒီစစ်ချေသဘောထားကြီးစွာနဲ့ဒီအားလုံးတကယ်တည်းသုံးသူတွေအားကြောလက်မရထူနိုင်အောင်ကြိုးစားနိုင်တော့အကောင်းဆုံးဖြစ်မယ်လို့ထင်တယ်။အဲဒီမှာဒီကျွန်တော်အဖြစ်အပျက်ကြိုးစားနေတာကတကယ်လို့များဒီလက်မရေးထိုးတဲ့နေရာမှာဒီကျွန်တော်တချို့တည်းကြံခဲ့ဝုံးမယ်ဆိုတော့မှဒီအစရပဲအနေဒီဘာကြောင့်တလို့ပေဖွဲ့စည်းတွေဘာကြောင့်ခြံသားခဲ့ရတဲ့ဆွဲဟာကိုအကျိုးတည်းအကြောင်းတည်းခံခံလုံလုံနေပေါ့တန်တာလည်းနဲ့ကဖွဲ့စည်းကောင်းဆောင်တယ်နားလေသဘောပေါက်လက်ခံနိုင်အောင်တော့ကောင်းကောင်းရှင်းပြနိုင်ဖို့လိုလိမ့်မယ်ထင်တယ်အဲ့လိုရှင်းပြနိုင်ပြီးနောက်ရှေ့ဆက်ပြီးလုပ်ရမှာပါလေဆိုရှင်အစရပဲအနေဒီတော့မှဒီကြံခဲ့တဲ့ဖွဲ့စည်းပြီးပုံမှာစစ်ရဲအရာဒါချေမုန်းတာလို့တိုက်ခိုက်တာလို့ဒါလုံးဝမလုပ်ဆောင်ဖို့နဲ့အဲနိုင်ငံရေးစနစ်ပဲစတင်တဲ့အချိန်မှာလည်းတပိကဲဒါပြန်ပြန်အားလုံးကိုဆွဲခေါ်တာနဲ့အဲမဲဆွဲဟာကိုစိုင်းလာဖက်ကယုံကြည်စစ်ချအောင်လက်ခံနေအောင်ဒါကလေးကိုဒီပေးနိုင်မယ်ဆိုလို့ရှိရင်ဒါသုံးလုံးတရားနားလည်မှုရရှိလာနိုင်မယ်လို့ထင်ပါတယ်အဲ့တော့ပြောချင်တာကပါလဲဆိုလို့ရှိရင်ဒါဟိုတခါတည်းကိစ္စပြတ်တော့ဆိုလို့ရှိရင်တော့အားလုံးအဲဒီချိန်ထဲမှာလက်မရေးထိုးနိုင်ရဆိုလို့ရှိရင်တော့ဒါဒါဒီကအကောင်းဆုံးဖြစ်မယ်ဆိုတော့ကျွန်တော်အဲ့လိုယူဆပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်ဒီမြန်မာရေးလေးလာသူဥအောင်သူငင်းလည်းရှင်းနေပါတယ်ဥအောင်သူငင်းအမြင်ရောဆွေးနွေးပါအောင်ခင်ဗျာကျွန်တော်အခုရသလောက်နဲ့စာရင်ကောင်းမလားဒါမှမဟုတ်အားလုံးပါနိုင်အောင်ဟိုခါလေးဆွေးနွေးတာမျိုးကပို့ပြီးတော့တင့်တော်မလား
ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့ဟိုအဓိကကတော့နှစ်ဖက်ကြားထဲမှာရှိတဲ့ trust ပေါ့နော်ယုံကြည်မှုပြဿနာပါဆိုတော့အဲ့တော့အခုချိန်ထိကျွန်တော်တို့ဒီတနင်္ဂနွေလုံးပြစ်ခတ်ရသေးသဘောတူညီချက်ပေါ့ဒီ NCA ကို6လာခဲ့တဲ့ခီးလန်းကအခု16လစသဖြင့်ကျော်လာပြီပေါ့နော်ဆိုတော့ဒီကြားထဲမှာလည်းဟိုစာချုပ်မူကြမ်းကိုလည်းအားလုံးတော့သဘောတူပြီဒီနောက်ဆုံးအခုတင့်နေတဲ့အနေအထားကဒီအပေဖွဲ့တွေမပါရဘူးပဲဖွဲ့တွေမှာလက်မထိုးမဲ့ပါမယ်ဆိုတော့အနေအထားတင့်နေတဲ့အနေအထားပေါ့နော်ဆိုတော့ကျွန်တော်မြင်ရတော့အခုအချိန်တွေကကျွန်တော်တို့ကဟိုတိုက်တိုက်ဆိုင်ဆိုင်ပေါ့နော်လာမဲ့ရွေးကောက်ပွဲနဲ့လည်းနီးနေတယ်နောက်ထပ်အဆူရဖြစ်အပြောင်းလဲစသဖြင့်ပြဿနာတွေလည်းရှိသေးတယ်ဆိုတော့ဒါကျွန်တော်တိုက်တွန်းချက်ကတော့အခုလက်ရှိသဘောတူညီချက်မှာဒီဖြစ်နိုင်သလောက်အဖွဲ့ကြီးအများစုနဲ့စတာလိုက်တာကောင်းတယ်လို့ကျွန်တော်ယူဆပါတယ်ဆိုတော့ပြီးတဲ့အခါကျတော့မှကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲဆက်နိုင်လို့ရှိရင်နောက်လာမယ့်အစိုးရအတွက်လည်းဟိုခြေလမ်းအခါလေဟိုခြားပြီးသားအနေထားဖြစ်နေတယ်လို့ယူဆပါတယ်။သို့မဟုတ်ပဲနောက်ဆိုရဟိုဆက်ပြီးတော့စောင့်မယ်ဆိုလို့ရှိရင်ကျွန်တော်တို့အချိန်ကြီးဟိုပါခမလေးပို့ပြီးတော့ကြာသွားနိုင်တဲ့အနေထားရှိတယ်လို့ကျွန်တော်မြင်တယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်ဒီမှာတောထရှင်တချို့လဲဟိုဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ပြောထားတာရှိပါတယ်။နောက်တစ်ခုကကျွန်တော်ဒီမှာဟိုကိုအောင်သူငင်းပြောရတဲ့တလက်စာရဒီမှာတိုက်ဆိုင်နေတဲ့ဟိုစာတစောင်းလဲပေါ်ပြခြင်းပါလေ။ကိုအောင်ခိုင်ဆုမုံရွာဆိုပြီးတော့သူကတော့သူတို့ပြောသလိုပါပဲတဲ့မတူတာကြီးချမ်းပြီးတူတာကိုစလုပ်ကြရင်မကောင်းဘူးလားဗျာတဲ့။နောက်လက်နဲ့ဖြုတ်ဖို့လိုပါတော့ကိစ္စတွေကိုနောက်မှဆွေးနွေးပါဆိုပြီးသူကစာတို့လေးပို့ထားတာလည်းရှိပါတယ်။နောက်ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုမင်းမင်းရှိနေပါတယ်။ကိုမင်းမင်းရန်ကုန်ဆွေးနွေးလို့ရပါတယ်ခင်ဗျ။
ဟုတ်ပြီကိုဘူးပြောရဟောပေါ့။ကောင်းသူငယ်ဟိုပြောတော့ဟောကျွန်တော်ကြားပါတယ်။အဲ့တော့ဟိုပေါ့မတူတာကိုဒီဖြစ်ပြီးတော့တူတာကြီးပေါင်းကြီးလောက်တာတော့ဗျာဟိုပို့ပြီးတော့အခုလက်ရှိအနေထားတင့်တော်ရေပေါ့ဗျာဟိုကျွန်တော်နေရတော့ဒါပေမဲ့တခုတော့ရှိတာပေါ့ဗျာဟိုဘာပဲလုပ်လို့ဟိုပေါ့ကိုယ့်ဘက်ကပေးတဲ့ promise ပေါ့ဂရီကိုကိုတီးဖို့တော့လူတာဟိုကဂရီမတီးလို့ဖြစ်နေကြတာလေဗျာဟုတ်တယ်မလားကျွန်တော်တို့မြင်ရကိုယ့်ဘက်ကပေးတဲ့ဂရီတခုကိုဟိုတီးဖို့လူတာဟုတ်တယ်မလားဂရီမတီးတဲ့ခါကျတော့တခြားလူကလည်းဟိုမယုံကြည်ရအနုံလို့ဖြစ်တာပေါ့ဗျာအခုလက်ရှိအနေထားမှာတော့ဟိုတူတာလေးတွေကိုဟုတ်ဒီလက်တွဲပြီးလုပ်သွားတာပိုကောင်းမယ်လို့ကျွန်တော်လည်း comment ပေးချင်ပါတယ်
။ Okay ကျေးဇူးပါခင်ဗျာ။ကျွန်တော်တို့ဒီကိုခမောင်လွင်လည်းရှိနေပါတယ်လေလိုက်မှာမှာကိုခမောင်လွင်အမြင်လည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
။ကျွန်တော်ကလေခုဒီကြောင်ကျန်တဲ့လူလေးဆက်ပြီးကြည့်တယ်။ဒီကောင်စာချုပ်ကိုဆမ်းလာချရရောစစ်ပြီးနေလို့ယူစားတယ်ခင်ဗျာ။အဲလိုကျွန်တော်ကဒီကြောင်ကျန်တဲ့ကလေးအင်းသားရုံကြီးကလောက်ပြတ်နိုင်ခဲ့တယ်။တိုင်းသားတွေကလည်းဒီကြောင်ကျန်ကိုအပြည့်အဝရုံကြီးကြော်လေးသူတို့စာချုပ်ကလည်းလက်မထိုးနိုင်ခဲ့ရဆိုတော့ပမိုင်းမှာဒါအကောင်းဆုံးသိရတယ်။အဲဒီဆန်မြတ်ချာကြီးအခု ညီငယ်ရင်းတို့လည်းလုပ်နေတယ်ကျွန်တော်ယူဆပါတယ်ခင်ဗျာ
โอเคကျေးဇူးပါခင်ဗျာအခုကျွန်တော်တီးလည်မှုလည်းရှိနေပါတယ်ထိုင်းနိုင်ငံကိုတီးလည်မှုဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာနောက်နေ့ကျွန်တော်တို့ပြောရမယ်ဆိုရင်တော့ဒီလက်ရှိအစိုးရအဖွဲ့အစည်းတွေနဲ့အခုတနင်္ဂနွေလောက်လက်မထိုးမယ်ဆိုတာကတော့ကျွန်တော်အနေနဲ့ကတော့လူအလုံးလက်မထိုးဖို့ကျွန်တော်အနေနဲ့လိုလားပါတယ်ခင်ဗျာဘာဖြစ်လဲဆိုတော့အခုလက်မထိုးကြမယ်ဆိုရင်တော့လက်မထိုးဘူးလားလဲဆိုတော့လက်နဲ့အခမ်းတဲ့သဘောမှာရှိပါတယ်ကျန်တဲ့လူတော့ဖိတိုင်းမဲ့ဆိုတဲ့သဘောမျိုးနဲ့သွားပြီးတော့တက်ရောက်နေပါတယ်ဗျ။အဲဒါကြောင့်မို့ကျွန်တော်အနေနဲ့ကတော့စူးစီးပြီးတော့လက်မထိုးတာကိုကျွန်တော်အတိအကျလိုလားပါလေခင်ဗျ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျ။ကျွန်တော်ဒီမှာအလင်းသင်းတော့တော်ထရှင်တယောက်ပေးပို့ထားတဲ့စာစာအောင်လည်းကျွန်တော်ပေါ်ပြခြင်းပါတယ်။ကိုစိုးမြင့်ပင်တရပါမတင်ရတဲ့ကျေးဇူးပြုပြီးဖတ်ပြပေးပါမယ
်။ဟုတ်ကဲ့ပါရှင့်။ NCA မှာလက်မှတ်ထိုးဖို့ကိုအစိုးရကဘာကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကုန်လုံးပါဝင်ဖို့ညှင်းဆန်နေရတာပါလဲ။တိုင်းပြည်အမှန်တကယ်ငြိမ်းချမ်းသွားမှာကိုမလိုလားလို့လားစစ်ပွဲဆိုတာမရှိရင်စစ်အုံစရိတ်ဆိုပြီးခေါင်းစဉ်တက်သုံးဖို့မရှိမှာကိုစိုးရိမ်တာလားစစ်တပ်ကတိုင်းပြည်ငြိမ်းချမ်းသွားရင်နိုင်ငံရဲ့တရားစာတတွေလွှမ်းအမိုးချဲ့လဲခွင့်ကိုလက်မလွတ်ချင်လို့လားရှေ့ကဘိုးမှူးဘိုးချုပ်တွေစားသွားခဲ့တယ်လို့နောက်ကဘိုးမှူးဘိုးချုပ်တွေကဝါချင်နေကြသေးလို့လားဆိုတာသိကြပါတယ်ခင်ဗျာလို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာဆိုတော့သောကိုအောင်သူငင်းလည်းပြောသွားပါတယ်တစ်ဖက်နဲ့တစ်ဖက်ကြမှာယုံကြည်မှုပြဿနာတွေရှိနေတယ်။နောက်တော်တော်ရှင်တွေဘက်ကလည်းမှတ်ချက်ပေးသွားပါတယ်တစ်ဖက်နဲ့တစ်ဖက်ရုံအောင်လုပ်ဖို့လိုတယ်ဆိုတော့ကိစ္စတွေကိုအဓိကပြောရတယ်လည်းကျွန်တော်ကြားပါတယ်။ဆိုတော့အဓိကဟန်တာဖြစ်နေတဲ့ကိစ္စဒီဆွေးနွေးပွဲမှာဘာဖြစ်နေတာလဲအစိုးရကြောင့်လားစစ်တပ်ကြောင့်လားဒီတိုင်းရင်းသားတွေဘက်ကတောင်းဆိုတာများလွန်းနေတယ်ဆိုတော့ကိစ္စတွေကြောင့်များလားဦးလောင်မောင်ရွှေရဲ့သဘောထားကိုအရင်ကြားချင်ပါတယ်ခင်ဗျ။အ
ဲကျွန်တော်ဦးအောင်သူငင်းဒီဆွေးနွေးတဲ့အပိုင်းမှာကျွန်တော်သဘောတူတာတွေရှိပါတယ်အခုကျွန်တော်တို့အဓိကဒီရင်ဆိုင်နေရတဲ့စင်ခေါ်မှုကတော့ဒီ level of trust ပေါ့လေဒီယုံကြည်မှုဒီအနေအမြင်ပါပဲကျွန်တော်တို့နိုင်ငံမှာလွတ်လပ်ရေးနဲ့အပြိုင်ပေါ့ဒီ63နှစ်လောက်ကြာတဲ့တော်လှန်ရေးဆင်နွှဲခဲ့တဲ့ KNU ပေါ့လေဒါတမိုင်းကြောင်းအရှိကြောင်း KNU အနေနဲ့ဒီ level of trust မှာတော့အမြင့်ဆုံးရှိနေပါတယ်ဘာကြောင့်လဲဆိုတော့အချိန်ချင်းဆွေးနွေးတဲ့အချိန်ချင်းထိတွေ့တဲ့ကိုကြည့်ဒီမှုသူစေဖို့ဆိုရင်ဆယ်ကောက်လောက်အင်္ဂနောတမနာနဲ့လည်းတွေ့ပြီးပါပြီ။ဒါကြောင့်မလို့သူတို့နဲ့ယုံကြည်မှုကအမြင့်ဆုံးဖြစ်နေတဲ့အတွက်အားလုံးနဲ့အတူတူဆွေးနွေးပေမဲ့ယုံကြည်မှုရှိတဲ့လူတွေနဲ့ကြတော့ဒီပေါ်မှာတက်တောင့်တက်တာနဲ့ဒါကိုဆုံးဖြတ်နိုင်တယ်လို့ဖြစ်ပြီးတော့အချို့ဖွဲ့စည်းတွေမှာကြတော့ဒီလိုဆွေးနွေးမှုတွေပေါ့လေ။ကောင်းတော်ညဆွေးနွေးမှုအဆင့်ကိုမရောက်လာသေးတဲ့ခါကြတော့ယုံကြည်မှုပြဿနာတစ်ခုကလည်းကျွန်တော်တို့ရဲ့အဆင့်ခုံမှုပါပဲ။အခုကျွန်တော်တို့ NCA လို့အခုပြောနေတဲ့ဒီနိုင်ငံလုံးပြည်ထောင်စုစာချုပ်ဆိုတာကအဆိုပြုတာကတိုင်းရင်းသားတွေရဲ့အဆိုပြုမှုကတရားလာခဲ့နှုတ်ပါပဲ။ဒါကိုအစိုးရလွှတ်တော်တက်မတော်ဆုဖွဲ့တဲ့ဒီပြည်ထောင်စုဘက်ကနေပြီးတော့ညှိနှိုင်းပေးတာပါပဲ။အဲ့တော့တိုင်းရင်းသားတွေပဲဆိုရမှာမှာဆုဖွဲ့ဆွေးနွေးတာကိုမရှိခဲ့ပေမဲ့ဒီအခေါက်မှာတော့အလုံးဆုဖွဲ့ဆွေးနွေးနေမှာလဲ။အခုစာချုပ်ကလည်းညှိနှိုင်းပြီးပါပြီ။ကျွန်တော်တို့မှာအခက်အခဲကအစိုးရအနေနဲ့ဘယ်သူမှခြံတော့ဘူးစမ်းရတယ်လို့ကျွန်တော်မြင်ဆောက်ဘူးသူတို့ဆွေးနွေးနေတဲ့ပိုင်လက်ဆွေးလုပ်တဲ့15ဘွဲ့လုံးကိုဖေးထားပြီးတော့ဒီ15ဘွဲ့လုံးကိုလက်မှတ်ထိုးပါမယ်ဒီထဲမှာကျွန်တော်အနေနဲ့ဒီဩဂုတ်လ3ရက်နေ့ဟာနိုင်ငံတော်သမ္မတနဲ့ဒီ KNU ဥက္ကဋ္ဌပါတဲ့ဒီဒီတော့ကောင်းမဲ့ထိုးထားတဲ့4ဘွဲ့နဲ့နေပြီးတော့မှတွေ့တဲ့အခါမှာနိုင်ငံတော်သမ္မတဘက်ကရှင်းပြတာရှိပါတယ်အဲ့တော့ဒီကျန်တဲ့အရာအလုံးလေးညီငယ်လူချင်းလေသူတို့လည်းဘသူ့ကိုမှခြံတော့ဘူးဒီကျွန်တော်မဆန်းပါဘူးနိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်နိုင်ဖို့နီလန်းနေရတယ်လေဖိတ်ခေါ်တာလည်းရှိတယ်သူပြင်အခုတည်းမှာပေါ်တဲ့ ANC တို့ LDU တို့ WNRO ဆိုတာဒီတက်မတော်နဲ့လည်းတခါမှပြိပခါမရှိဘူးဆက်လက်မတိုက်ဘူးဟာလားထင်းချိုးဧရိယာလည်းမရှိဘူးဟိုတပ်ဖွဲ့လည်းမရှိတဲ့လူတွေ NC ထိုးဖို့ဆိုတာက NC ထိုးတယ်ဆိုတာထိုးုံတက်တက်မဟုတ်ဘူးလေလိုက်နာမှာရှိတဲ့အတွက်ဒီလိုဖွဲ့တွေကတော့နိုင်ငံရေးဆွေးနွေးပွဲတွေမှာပါဖို့ကံလမ်းမီတာရှိပါတယ်ဒါကြောင့်မို့ခြံထားတယ်ဆိုတဲ့သဘောတည်းအခုအနည်းငယ်နှောက်နှေးတာကတော့ခုနကကျွန်တော်တင်ပြတဲ့ level trust လို့မျိုးပေါ့ယုံကြည်မှုကြောင့်လို့ထင်ပါတယ်အဲ့ဒါကိုလည်းဒီမကြမီပေါ့ရပ်ပိုင်းတွေအတွင်းမှာပန်းသားတွေရဲ့တောင်းဆိုတဲ့နိုင်ငံတော်သမ္မတနဲ့ဒါသူတို့ကယူချက်ရတဲ့ကောင်းဆောင်တွေလာပြေမှာရှိပါတယ်အဲ့ဒီမှာလဲကျွန်တော်တို့ဆွေးနွေးနေမှုပြင်ဆင်နေတာရှိတဲ့အတွက်ဒီနေရာနေပြီးတော့ကျွန်တော်တို့ကတော့ပြန်ပြီးရှင်းပြကြတာခြံထားတဲ့အနေအထားမျိုးထက်ပေါ့လေလက်တွေ့ဆန်ပြီးတော့လက်တွေ့ဆောင်ရွက်လို့ရတဲ့လုပ်ငန်းစီရင်တွေဆောင်ရွက်တယ်ဆိုတဲ့သဘောပါပဲကျွန်တော်တို့ရဲ့ရှေ့မှာရှိတဲ့အော်မရှိတဲ့နိုင်ငံရေးဖြစ်စဉ်မှာလဲဒီ all inclusive ဆိုတဲ့ကိစ္စမှာလဲ အလုံးမူအဖြစ်တော့အလုံးပါဝင်လို့လိုတယ်ဒါနဲ့လက်တွေ့ဆန်ပြီးတကယ်ဆောင်ရွက်တဲ့နေရာမှာအလုံးအတွက်အကျိုးရှိတဲ့ပုံစံမျိုးဖြစ်ဖို့ဆိုတော့ဟောက်ချင်ကတည်းလို့ကျွန်တော်တော့ထပ်ပြီးဖြည့်ပြီးပြောချင်ပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဆိုတော့ကျွန်တော်ဒီဒေါက်တာတူးကြာရဲ့သဘောထားကိုလည်းကြားချင်ပါတယ်ဆိုတော့အခုအချိန်မှာငငယ်ဆွေးနွေးပွဲတွေကဟိုထင်တယ်လို့ခီးမပေါက်ပဲဖြစ်နေတဲ့ကိစ္စတွေမှာအတိအကျဟန်တာအနေနဲ့ပြောမယ်ဆိုရင်ဘယ်လိုကိစ္စတွေရှိနေတယ်လို့ဒေါက်တာတူးကြာမြင်ပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်မြင်လာတော့ဒါတိုးတက်မှုကတော့တော်တော်များရှိလာတော့ဒီကျွန်တော်ဒီနတ်နတ်ဆက်ခုနှစ်အစပြုမှာဒီတစ္ဆုံစနစ်ပဲစတင်လာအခုလည်းနေသေးဝင်လာပြီတော့အဆင့်တွေအများကြီးကျော်ဖြတ်လာခဲ့ပြီအခုနောက်ဆုံးအဆင့်ကိုရောက်လာတော့အဲ့ဒီအဆင့်ကိုရောက်လာခါမှာလေဒီအခုခုနပြောတဲ့ဒီအားလုံးပါဝင်ရေးမပါဝင်ရေးဆိုတဲ့ဒီ issue တစ်ခုကြာနေတာပေါ့ပြာဟိုဒါကျော်ပြေးလေရပြေးလေကျောင်းတော့ရှားရမှာပဲရှားရမယ်ဆွဲနေရမှာတော့ဒါတိုင်းသားပဲကကျွန်တော်သိချင်လို့လေခံစားနိုင်တာကပါလဲဆိုအစရာကအစ်မကျုပ်ကိုခံရမခံရဆိုတဲ့အပိုင်းညာလည်းသူအဲ့စကားပြောစရာဖြစ်လာနေတယ်ဒါကြောင့်မှပြေးတာဖြစ်ကြီးတာဖြစ်အစရာနဲ့ကသူတို့ကိုအားလုံးကနိုင်ငံသားအနောက်ပြောမှာကိုဒီဒီကိုနာပြောတဲ့တိုင်းသားလည်းနဲ့ကအဖွဲ့ကြီးအပါအထက်မှာရှင်းဝင်တဲ့အဖွဲ့ကြီးတွေဖြစ်တဲ့ဆွေးဟာမျိုးနဲ့အင်ဂျင်ကတော့မှခေါ်ဆောင်သွားမယ်ဆိုလို့ရှိရင်ဒီကိစ္စပြတ်သွားတယ်။အဲ့တော့တခါလဲပြတ်အောင်ဆိုလို့ရှိရင်တော်တော်စဉ်းစားပြင်တယ်လို့ကြောက်ဖြစ်နေလေ။အဲ့တော့မဲနဲ့ဒါနဆင့်သွားမယ်ဆိုလို့ရှိရင်တော့အဲခုနပြောသလိုပေါ့ဒါအကြီးတွေနဲ့အရင်ထိုးပြီးမှတချမ်းနဲ့အဖွဲ့ကြီးတွေတဆင့်လို့သွားမယ်ဆိုတော့ဒါဒီအစီအစဉ်တန်တာကောင်းဆောင်များအကျဲလေသဘောထားကြီးဆောင်နဲ့ဆွေးနွေးပြီးမှအဖြစ်ဖို့ထွက်လာအောင်လို့ဆွေးနွေးဖို့လိုတယ်။အဲ့ဒီပြောနေတာကတော့အခုအချိန်ထိရောက်လာမှတော့ဒါပြန်ပြတ်မသွားစေချင်ဘူ
းဒီ
လိုဆောက်တာကတော့ဒီကျွန်တော်ဒါ ignited ပေါ်ချင်းပါဖို့အချိန်တန်လာတဲ့ခါကျမှပြန်ဖြစ်စီလိုက်တယ်ဆိုတာမျိုးမဖြစ်စေချင်ဘူးလေဒါကြောင့်လည်းသိချင်သဘောထားကြည့်ဖို့အထူးကျေးဇူးပေးရမယ်သဘောထားကြည့်ခြင်းနဲ့ကောင်းရဲနဲ့စဉ်းစားပြီးတော့မှဒီကိစ္စပြေလည်အောင်တော့ဆွေးနွေးစေချင်တာမှတော့ကျွန်တော်မြင်ရတာ
ဟုတ်ကဲ့ကျွန်တော်ဒီမှာတောထရှင်တယောက်ရှမ်းပြည်တောင်ပိုင်းကိုဦးရဲ့စာရစာကိုလည်းကျွန်တော်တို့ချိန်ရတော့ဖော်ပြကြပါတယ်သူကတော့ကျွန်တော်မြင်ရတဲ့ဒီချိန်ကငင်းချင်းအောင်မြင်မှုအကောင်းဆုံးအချိန်ပါတဲ့အိနေချင်းတွေကတစ်ချိန်တော့ buffer zone ဖြစ်နေတန်းသားလက်နက်ကင်တွေကိုလှုပ်ထားခဲ့တဲ့အချိန်တွေနောက်ငင်းချင်းလုပ်ငန်းစဉ်အနေနဲ့အပြစ်ရဲုံနဲ့လည်းမအောင်မြင်ခဲ့ပါဘူးတဲ့အဲ့ဒီအချိန်တွေမှာတော့ဘာပဲပြောပြော1988နောက်ပိုင်းမှာအောင်မြင်ခဲ့တဲ့ငင်းချင်းအတွေ့အကြုံတွေကိုလည်းနီးနာခံသိရင်ခံရပါလိမ့်မယ်တဲ့ငင်းချင်းကအခက်မသိရင်အသက်နဲ့တောင်ရင်းရပါတယ်ဆိုတော့ဒီလောက်တဆိုးရှိခဲ့တဲ့စစ်ကိုတခုခုတော့တရားပေါက်အရင်နီးပေးဆက်မှာပါတဲ့နှစ်ဖက်စလုံးဘက်ကဆူလိုတာပါတဲ့ဆိုပြတော့ရေးထားပါတယ်ခင်ဗျာနောက်ကျွန်တော်တို့မိထီလာမျိုးကဥစိမ်မောင်ရဲ့စာတစ်စောင်လည်းရှိပါသေးတယ်သူကတော့စာအရင်ရှိတော့ကျွန်တော်တို့အချင်းချင်းပြီးဖော်ပြပေးပါခင်ဗျာ
ဟုတ်ကဲ့ပါရှင့်တစုတစ်ဖွဲ့ချင်းခွဲ၍လက်ခံရေးထိုးစေခြင်းမျိုးသည်သွေးခွဲစည်းရုံးရာကြသည်အဓိကဆန္ဒနှင့်ရွေချက်တူညီနေမှုကိုအလေးမထားပဲမိမိလိုရာဘက်သို့ဆွဲဆောင်အကောင့်ထဲဖော်လိုသည့်သဘောကိုပြရာကြနေပါသည်အာဃာတသဘောပါနေပါသည်သဘောထားမမှန်ဟုသုံးသပ်ရမလို့ဖြစ်နေပါသည်ရှင်မန်းချက်တို့ရောက်စေမည်လုံနီးလုံဟာမဟုတ်ဟုယူဆပါသည်တိုင်းရင်းသားအစုအဖွဲ့ကြီး UNFCA သဘောထားယက်တီချက်နှင့်မူဝါဒကသာစီလုံးညီညွတ်မှုဖြင့်လိုလားနေသည့်ရှင်မန်းချက်တို့ရောက်ရန်ကြိုးပမ်းမှုအတွေ့ခိုင်မာသည့်အခြေခံဖြစ်နေပါသည်ရှင်မန်းချက်ပန်းနိုင်သူရောက်နိုင်မည်သဘောထားမူဝါဒဟုသုံးသပ်မိပါသည်နှစ်ဖက်တိုက်ခိုက်နေမှုများရက်စဲရေးကိုအစိုးရနှင့်တပ်မတော်တို့ကသဘောထားကြီးကြီးထားကနိုင်ငံအကျိုးပြည်သူအကျိုးတို့ကိုစစ်မှန်သည့်စေတနာထားပြသည့်အနေဖြင့်စတင်၍အပြစ်ခတ်ရက်စဲပေးသင့်ပါသည်သို့မဟုတ်လင်းလဲ NCA တွင်ပါဝင်လက်မှတ်ရေးထိုးခွင့်ပြုပြီးနောက်မှယုံကြည်မှုတိစောက်ပြကာအပြစ်ခတ်ရက်စဲရေးကိုချွင်းချက်မရှိဆွေးနွေးဆောင်ရွက်ကြသင့်ပါသည်သို့မှသာဤပြည်သနာပြေလည်နိုင်မည်ဟုယူဆပါသည်ကိုကံကိုလည်းတိုင်းရင်းသားအချင်းချင်းဟုထောက်ရှုမေတ္တာထားလျက်လက်ခံလျက်သဘောထားကြီးကြီးဖြင့်ခွင့်လွတ်တဲ့တီကိုခွင့်လို့ရညှိနှိုင်းကငိမ့်ချမ်းမှုရယူတင်ပါသည်လို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျ။ကျွန်တော်ဒီနေရာမှာဟိုဆွေးနွေးပွဲနဲ့ဆက်ဆက်တဲ့ကိစ္စတစ်ခုလည်းကျွန်တော်ဆွေးနွေးချင်ပါတယ်ဆက်ပြီးတော့ဒီတနင်္ဂနွေလုံးအဖြစ်ရက်ပြီးလို့ရှိရင်ဒီတိုင်းသားလက်နက်ကနေလက်နက်ဖြုတ်ရမယ်ဆိုပြီးတော့မကြသေးခင်တုန်းကပဲဒီကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လည်းပြောသွားတာရှိပါတယ်ဆိုတော့ဒီပေါ်မှာတိုင်းသားတွေဘက်ကတိတ်ဘဝင်မကြတဲ့အတန်တွေလည်းကျွန်တော်တို့ကြားနေရပါတယ်ဆိုတော့ဒီလိုသဘောထားတွေမျိုးကဒီဆွေးနွေးပွဲတိုင်းရင်းသားတွေအနေနဲ့စိတ်မချတဲ့ခံစားချက်မျိုးတွေဖြစ်မလာနိုင်ဘူးလားဦးလာမောင်ရွှေသဘောထားပြောအောင်ခင်ဗျ
ဟုတ်ကဲ့ဟိုဒီလိုမျိုးကိစ္စမျိုးကျွန်တော်တို့ကြားရင်တော့လေတိုင်းရတဲ့ဘက်ကလည်းဒီစိတ်ပေါ့လေကျွန်တော်တို့အနောက်ရှေ့သို့မဟုတ်ပူပန်မှုတွေလည်းရှိကောင်းရှိနေပါတယ်ဒါနဲ့ကျွန်တော်တို့ NC စာချုပ်ထဲမှာပါဝင်တဲ့အချက်ကတော့အခု NC လက်မှတ်ရေးထိုးပြီးလို့ရှိရင်ဒီကျွန်တော်တို့လူမျိုးရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းပေါ့လေဒီ SSR DDR လုပ်ငန်းတွေကိုဆွေးနွေးဖို့ဆိုတာတော့ပါပါတယ်အဲ့တော့အဲ့ဒီမှာမှသဘောပေါ်လေကျွန်တော်တို့ဒါတူခဲ့ရင်တော့လဲဆော့ကဲရမယ်ကိစ္စတွေရှိပြီမဲ့တကယ်လို့မှအဲ့ဒီမှာသဘောမတူဘူးဆိုရင်လည်းကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲတွေဆက်သွားပြီးတော့မှနိုင်ငံရေးဆွေးနွေးပွဲတွေရဲ့ရလက်ကိုအကောင့်ထဲပေါ်ဖို့ဆိုတာစာချုပ်ထဲမှာပါပါတယ်ခင်ဗျာဒါကြောင့်မလို့ကျွန်တော်တို့ဒီဟာတော့စာချုပ်အရာပြောမယ်ဆိုရင်တော့ဒီစာချုပ်ကိုလက်မှတ်ထိုးတဲ့အခါကျရင်တော့ဒီစာချုပ်ပါအတိုင်းပဲဆက်ပြီးတော့ဆောင်ရွက်ရမယ်လို့ပဲကျွန်တော်တို့အနေနဲ့တော့မှတ်ယူနားလည်ပါတယ်
โอเคเจซูပါကိုအောင်သူညင်းအမြင်ကိုလည်းကြားချင်ပါတယ်ခင်ဗျာဆော့ဆော့လို့ဒီပိုချုံမူကြီးမြေအောင်လည်းပြောတယ်မှတ်ချက်မျိုးလို့တိုင်းရင်းသားတွေဘက်ကအဲ့လိုပေါ့လေစိုးရိမ်စရာတွေပေါ်လာတဲ့အခြေအနေမျိုးတွေကိုကျွန်တော်နှစ်ဖက်ကြားအပြန်အလှန်ဘလို့ထိန်းသိမ်းဆောင်ရွက်သွားနိုင်တာတွေရှိလဲနီးလန်းနေ
โอเคဟိုကျွန်တော်မြင်လာတော့ခုနဒီပိုချုံမူကြီးမြေအောင်လည်းပြောတဲ့အင်တာဗျူးပေါ့နော်ဒါသတင်းစာထဲမှာလည်းကျွန်တော်တွေ့ပါတယ်ဆိုတော့အဲ့တော့သတင်းတွေကောက်ယူရေးတဲ့ပေါ်မူတည်ပြီးတော့ရှုပ်ထွေးမှုတွေလည်းဖြစ်တာတော့အမှန်ပဲလို့ယူဆပါတယ်ဒါမဲ့ဟိုယူပြပြောရင်တော့ကျွန်တော်တို့ဘာပဲဖြစ်ဖြစ်ပေါ့နော်တစ်ချိန်ကျလို့ရှိရင်ဒီအလုံးနိုင်ငံကြီးရပြည်လေကြီးကြီးကြတဲ့အခါကျတော့လက်နဲ့ဖြုတ်ဖို့ကိစ္စတွေအလုံးပြန်လဲပေါင်းစည်းဒါတွေဆွေးနွေးရမှာပါပဲဆိုတော့အဲ့တော့အနေထားမှာတော့ကျွန်တော်မြင်လာတော့အခုလက်ရှိသဘောတူစာချုပ်ထဲမှာကျွန်တော်တို့ဒီချက်တွေကိုဘယ်လိုဖြည့်ဆည်းပြီးတော့ရည်ရားနိုင်ကြလဲဒါတွေကိုဘယ်လိုသဘောတူစာနိုင်ကြလဲစသဖြင့်ဒီချက်ကပဲပိုရည်ကြည့်ရလို့ထင်ပါတယ်ခင်ဗျာ
โอเคကျေးဇူးပါဆိုတော့ဟိုတနေ့နေ့တစ်ချိန်ချိန်မှာတော့ဟိုတိုင်းသားဟိုအဖွဲ့အစည်းတွေနဲ့ဒီလက်နက်ကိုင်အဖွဲ့အစည်းတွေအမျိုးမျိုးဖြစ်နေဖို့လို့တော့မရဘူးပေါ့လေတစ်ချိန်ချိန်မှာတော့ပေါင်းစည်းရမယ်ဒါပေမဲ့ဘလို့အဆင့်ဘလို့အခြေအနေမျိုးကြာမှာဟိုပေါင်းစည်းရဲ့ကိစ္စတွေကဖြစ်လာတင်တယ်လေကိုအောင်သူငယ်အမြင်ပြောပါဦ
းကျွန်တော်အမြင်ကတော့အထူးသဖြင့်နိုင်ငံရေးကြည့်လို့ပဲရေးကြည့်ပါတယ်ဆိုတော့အခုလက်ရှိအပြစ်ခတ်ရသေးပြီးတဲ့အခါမှာနိုင်ငံရေးဆွေးနွေးပွဲတွေလည်းရှိလာပါလိမ့်မယ်အဲ့ဒီအနေထားမှာတော့ဒီခုနအဖွဲ့အစည်းတွေလည်းဒါဘယ်လိုဖြစ်ပြန်မလဲဆိုတဲ့ကိစ္စတွေဆွေးနွေးနိုင်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်။အဲ့တော့လက်နက်ဖြုတ်တယ်ဆိုလက်နက်နောက်ပိတ်ဆုံးလက်နက်ဆွတ်နေလို့ဆိုတဲ့ကိစ္စတွေကတော့နိုင်ငံရေးကြည်လင်မှာပဲအကုန်ကြည်ရရမယ့်ကိစ္စတွေဖြစ်တယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်တို့ဆွေးနွေးပွဲလဲအခုအချိန်ရတလောက်ပဲရတဲ့အတွက်ပါဝင်ဆွေးနွေးပေးကြတဲ့သူတွေအားလုံးကိုအထူးကျေးဇူးတင်တဲ့အကြောင်းပြောကြလိုပါတယ်ခင်ဗျာ။
စီစဉ်ပြီးထုတ်လုပ်သူမက်ခင်ဖြူထွေးနဲ့အတူတင်ဆက်ခဲ့တဲ့အင်္ဂါနေ့ညချမ်းထ ਾਇ ရလေးလိုက်အစီအစဉ်ပဲဖြစ်ပါရဲ့ရှင် VOA ရဲ့အင်္ဂါနေ့ညချမ်းအစီအစဉ်ထုတ်လွှင့်ချက်တွေကလည်းမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ် VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့တနိုင်းစာအစီအစဉ်ကိုလည်းအစီအစဉ်နေပြီးမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းဒိုမီတာ3251တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုတော့အစီအစဉ်နေအဆုံးသတ်သေးခင်ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါမယ်
ကျောင်းနိုင်ငံကဆုရှေယာရီကြောင့်အာရှဈေးကွက်ဟာဒီကနေ့အင်္ဂါနေ့မှထပ်မံထိုးချသွားခဲ့ပြီး 9.6 ရာခိုင်နှုန်းနဲ့ဈေးပိတ်သွားခဲ့ပါတယ်။ရှန်ဟိုင်းပင်မအညွှန်းကင်ဟာဈေးဖွင့်ချိန်မှာထိုးချခဲ့တာဖြစ်ပေမဲ့4ရာခိုင်နှုန်းဝန်းကျင်ကျသွားပြီးတဲ့နောက်မှာအခြေအနေပြန်ပြီးကောင်းခဲ့ပါတယ်။နေကင်ပိုင်းအဆုရှေယာဈေးတွေထပ်ပြီးကျနေချိန်မှာဂျပန်နဲ့ဟောင်ကောင်ဈေးကွက်တွေမှာတော့ထိုးရောက်တာတွေတွေ့ရတယ်လို့ဈေးပြန်ကောင်းလာခဲ့တာတွေလည်းရှိပါတယ်။ကိုရီးယားကျွမ်းဆွေမှာအခုနောက်ဆုံးကြုံတွေ့နေရတဲ့တင်မမှုတွေကို short ချနိုင်ရဲ့သဘောတူညီချက်တစ်စိတ်တစ်ပိုင်းအရမြောက်ကိုရီးယားဘက်ကတောင်ကိုရီးယားကဝါရဖြန်အသံလွှင့်ချက်တွေဒီကနေ့ပဲရက်ဆိုင်လိုက်ပါတယ်။မြင်းမြုံမိုင်းမြောက်ကိုရီးယားဘက်ကလည်းမကြသေးခင်တုန်းကတောင်ကိုရီးယားစစ်သားနှစ်ယောက်ကိုလက်အင်ကာချို့တက်ခဲ့ရတဲ့မြင်းမြုံမိုင်းပောက်ကွက်မှုနဲ့ပတ်သက်ပြီးစိတ်မကောင်းဖြစ်ရကြောင်းပြောဆိုခဲ့ပါတယ်။စင်ကာပူအစိုးရကစက်တင်ဘာလ17ရက်နေ့မှာအထွေထွေရွေးကောက်ပွဲလုပ်မယ်လို့ဒီကနေ့အင်္ဂါနေ့မှာကြေညာလိုက်ပါတယ်။အခုကျင်းပမယ့်ရွေးကောက်ပွဲဟာနှစ်ပေါင်း50ကြာစင်ကာပူနိုင်ငံရဲ့မူဝါဒချမှတ်မှုကိုစိုးမိုးထားတဲ့လက်ရှိအနာရပြည်သူ့လှုပ်ရှားမှုပါတီ PAP အတွက်စမ်းသပ်ပွဲတစ်ခုဖြစ်လာမယ်လို့မျှော်လင့်နေကြပါတယ်။နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကဒါမာတူရုမြို့ကဘတ်စကားကြီးဝင်ပေါက်နေရမှာအသေးခံဘုံခွဲသူအမျိုးသမီးတူကဘုံဖောက်ခွဲခဲ့တဲ့အတွက်အနည်းဆုံး5ဦးသေဆုံးခဲ့ရတယ်လို့ရဲတွေကပြောပါတယ်။ဘဲဖွဲ့စည်းကတိုက်ခိုက်တယ်ဆိုတာတော့မသိရသေးပါဘူး
။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်အစည်းအဝေးထုတ်လို့ရမှုကတော့မက်ခင်ဖြူထွေးဖြစ်ပါတယ်ရှင်။အင်ဂျင်နီယာကစကစ်ဖြစ်ပါတယ်။ ဗီယိုအမေရိကန်အသံမနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလံမီတာ190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်း VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.